Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ2014ခုနှစ်နိုဝင်ဘာလ14ရက်တောက်ကြနေညဘက် VOA season တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညစီစဉ်မှုကတော့ကျမနန္ဒချမ်းပါရှင်။
မင်္ဂလာပါရှင်ကျမကသင်္ကီထိုက်ပါမြမပြုပြင်ပြောင်းလဲရေးဟာပြောင်းလဲတဲ့တလောက်မပြောင်းလဲခဲ့ဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပြီးဒေါအောင်ဆန်းစုကြည်ကတော့မြမပြုပြင်ပြောင်းလဲရေးအပေါ်မှာအလွန်အကျွံအကောင်းမမြင်ဖို့သတိပေးလိုက်ပါတယ်အီရန်နိုင်ငံမှာတော့ IS အစ္စလာမ်ရဲ့အစွန်းရောက်တွေသိမ်းပိုက်ထားတဲ့ BG မြို့ကိုအီရတ်အစိုးရတပ်တွေပြန်ပြီးတော့ထိန်းချုပ်လိုက်နိုင်ပါပြီဒီလိုထိတ်တန့်ရောက်သတင်းတွေကိုနှမ်းလောင်တဲ့အတူကြီးညာပေးပါမယ်မနန္ဒာကြီ
းဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ဒီကနေ့ရန်ကုန်တက္ကသိုလ်ဆင်ရတုခန်းမမှာအရှိတောင်အာရှလူငယ်တွေနဲ့တွေ့ဆုံတဲ့အချိန်အမေရိကန်သမ္မတဘရက်အိုဘားမားက
As President of the United States, I've made it a priority to deepen America's ties with Southeast Asia, in particular with the young people of Southeast Asia. And I do this for reasons
that go beyond the fact. အပြေဆုံးကိုမကြားခင်မှာနားဆင်ရပါမယ်ရှင်။ဒီအကြောင်းနဲ့အတူပီယာစနစ်ချစ်သုံးရေးပြည်သူ့လွှတ်တော်ကကန့်ကွက်လိုက်တဲ့အကြောင်းနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့ရိုဟင်ဂျာခေါ်ဝေါ်သုံးနှုန်းမှုကိုပြည်ထောင်စုလွှတ်တော်ကလည်းကန့်ကွက်ခဲ့တာတွေကိုကြားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေကိုကျောင်းသားတွေစတင်ဆန္ဒပြနေကြပြီဆိုတာကိုလည်းပြောပြအောင်ပါ။ဒီအကြောင်းတွေကိုမပြောခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိကြည့်ထိုင်တဲ့နန်းလောင်ကကြီးညာပေးပါမယ်ရှင်။
American သမ္မတ Barack Obama နဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံကြပြီး2015ရွေးကောက်ပွဲမတိုင်မီမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအခြေအနေနဲ့အခင်းအကျင်းတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာပြုပြင်ပြောင်းလဲရေးလမ်းခီးဟာအဖို့ထစ်တွေရှိနေပြီးအလွန်ကျွံအကောင်းမြင်လွန်းတာတွေကိုဒေါက်ဆန်းစုကြည်ကသတိပေးပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေခံဥပဒေဟာမမျှတတာတွေမတရားမှုတွေနဲ့ဒီမိုကရေစီနီးလမ်းမကျဘူးလို့သူမကပြောပါတယ်။အမေရိကန်သမ္မတအိုဘားမားကလည်းမိသားစုဝင်တွေဘယ်သူဘယ်ဝါဖြစ်တာကြောင့်ဆိုပြီးသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ကိုအခြေခံဥပဒေမှာပိတ်ပင်ထားတာကအတိတ်ပဲမရှိဘူးဆိုပြီးတော့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဒီကနေ့မှာပဲအမေရိကန်သမ္မတအိုဘားမားကလူငယ်တွေနဲ့ရန်ကုန်တက္ကသိုလ်ဆင်တုခန်းမမှာတွေ့ဆုံခဲ့ရမှာတော့မြန်မာနိုင်ငံတွင်ပြည်ပြင်ပြောင်းလဲရေးအခြေအနေတွေဟာပြီးခဲ့တဲ့2-3 ရက်အတွင်းလင်းလင်းမြန်မြန်ပြောင်းလဲတဲ့တလောက်မပြောင်းလဲခဲ့တဲ့အကြောင်းသတင်းထောက်တွေအပေါ်တိုက်ခိုက်မှုတွေရှိနေစေဖြစ်တယ်လို့တိုင်းရင်းသားလူမျိုးစုတွေအပေါ်မှာလည်းတိုက်ခိုက်မှုတွေရှိနေစေဖြစ်တဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအခြေအနေလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုနဲ့တရားမတရားမှုတွေရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်ပါတယ်လို့ပြောခဲ့ပါတယ်။တိုးတက်ပြောင်းလဲမှုတွေအတိအမှတ်ပြုတဲ့တစ်ချိန်တည်းမှာအပြောင်းလဲတွေအလုံးနေချင်းညာချင်းပြီးစီမယ်လို့မျှော်လင့်နေမရတဲ့အကြောင်းနဲ့တခါတည်းမျှော်လင့်သလိုမဖြစ်တာမျိုးနောက်ကျောင်းပြန်လှည့်တာမျိုးတွေလည်းရှိတဲ့အကြောင်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။နှစ်ပေါင်းများစွာပြိပခဖြစ်ပွားခဲ့ပြီးတဲ့နောက်မှာယုံကြည်မှုတည်ဆောက်ဖို့အတွက်အချိန်ယူဖို့လိုမယ်လို့လည်းသမ္မတဥပမာကမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပြီးတော့အရှိတောင်အာရှနိုင်ငံတွေကလူငယ်900ကိုအမေရိကန်ပြည်ထောင်စုမှာလာရောက်ပြီးပညာရတင်ဖြစ်နှစ်စဉ်ဖိတ်ကြားနိုင်မယ့်အစီအစဉ်တစ်ခုကိုလည်းသမ္မတဥပမာကကြေညာခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်သမ္မတအာရှဖ်ဂန်နီဟာသမ္မတရာထူးဆက်ခန်းစင်ကဆက်လို့ပထမဆုံးအလဲပတ်ခီးစဉ်အဖြစ်ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကိုရောက်ရှိနေပါတယ်။ရာဝါပီဒီလို့မှရှိတဲ့ပါကစ္စတန်စစ်ဌာနချုပ်ကိုဒီကနေ့တောက်ကြနေမှာမစ္စတာဂနီတွားရောက်လဲပတ်ခဲ့တယ်လို့ပါကစ္စတန်နိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကကြေညာသွားပါတယ်။စနေနေ့မှာတော့အာဖဂန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲလုပ်မယ်လို့အစ္စလာမဘတ်က VOA သတင်းထောက်ကပြောပါတယ်။မစ္စတာဂနီကသမရမမွန်ဟာဆင်းနဲ့လည်းဒီခီးစဉ်တွေ့ဆုံမှုရှိနေပါတယ်။မစ္စတာဂနီရဲ့ဥပဒေအကြံပေးအဗ်ဒူအလီမိုဟာမဒီကတော့ပါကစ္စတန်အစိုးရအဆက်ဆက်ကအာဖဂန်နစ္စတန်နိုင်ငံကိုအပြော့အောင်လုပ်နေခဲ့တယ်ဆိုတဲ့ယူဆချက်တွေကြောင့်နိုင်ငံဆက်ဆံရေးတွေအဆင်မပြေဖြစ်နေခဲ့တယ်လို့ပြောသွားခဲ့ပါတယ်။ပါကစ္စတန်နယ်စပ်ကအာဖဂန်နစ္စတန်နိုင်ငံထက်ကတာလီဘန်စစ်တွေးကြွတွေကိုအထောက်ပံ့ပေးနေခဲ့တယ်ဆိုတဲ့ဆွတ်ဆွတ်ချက်တွေကြောင့်လည်းနိုင်ငံဆက်ဆံရေးတစ်ချိန်လုံးတင်းမာနေခဲ့ပါတယ်။ဒီကိစ္စတွေကိုလည်းဒီအလဲပတ်ခီးစဉ်တွင်ဖြစ်ရှင်းအပြေရှားနိုင်မယ်လို့မျှော်လင့်နေပါတယ်ရှင်။
အီရတ်နိုင်ငံမြောက်ပိုင်းကရေနံချက်ဆက်ယုံတွေရှိရာ BG မြို့တဲက IS အစ္စလာမ်မြစ်စစ်သွေးကြွတွေကိုအီရတ်အစိုးရတပ်တွေတိုက်ထုတ်နိုင်ခဲ့ပြီလို့အီရတ်အရာရှိတွေကဒီကနေ့မှပြောဆိုပါရယ်ဒီနေ့အစောပိုင်းတုန်းကအီရတ်မြောက်ပိုင်းနဲ့အနောက်ပိုင်းကိုအစ္စလာမ်မြစ်ဘာသာရေးစစ်ပွဲဆင်နွှဲသူတွေတိုက်ခိုက်ခြင်းတွင် BG မြို့ကိုသိမ်းပိုက်ခဲ့တာဖြစ်ပါရယ် BG မြို့ဟာဆိုရင် IS စစ်သွေးကြွတွေအများစုသိမ်းပိုက်ထားရာမိုဆူးမြို့ကိုအသွာအဝေးပြေးလမ်းမကြီးပေါ်မှာတည်ရှိနေတာပါအီရတ်ချီလင်တပ်တွေရဲ့ဆွမ်းဆောင်ရည်မြင့်မအောင်လှုပ်ဆောင်နေတာနဲ့အမျှ IS အစ္စလာမစ်စစ်သွေးကြွတွေကိုအမေရိကန်တို့ဥဆောင်တိုက်ခိုက်နေတဲ့၄ကြောင်းတိုက်ခိုက်မှုတွေဟာလည်း အနာဂတ်မှာပိုပြီးပြင်းထန်လာမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချာ့ချ်ဟေဂယ်ကပြောဆိုလိုက်ပါတယ်အီရတ်တပ်ဖွဲ့တွေအားကောင်းလာတာနဲ့အတူ IS စစ်သွေးကြတဲ့အပေါ်ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေတိုးမြင့်များဖြစ်တဲ့အကြောင်းဝန်ကြီးဟေဂယ်ကမနေ့ကအောက်လွှတ်တော်ကြားနာပွဲတစ်ခုမှာထွက်ဆိုခဲ့ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွင်က IS Islamic စစ်သွေးကြတွေကိုအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တို့ရဲ့တိုက်ခိုက်မှုတွေဟာတိုးတက်မှုတွေရှိနေတယ်ဆိုတာနဲ့ကာလရှည်မဲ့ဒီတိုက်ခိုက်မှုအတွက်အမေရိကန်ပြည်သူတွေပြင်ဆင်ထားရမယ်လို့လည်းဝန်ကြီးဟေဂယ်ကပြောပါတယ်။အမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေရဲ့အထောက်အကူနဲ့အီရတ်ခတ်နဲ့လူမျိုးစုတပ်တွေဟာစစ်သွေးကြတွေရဲ့စစ်ဆင်မှုတချို့ကိုတုံ့ပြန်နိုင်ခဲ့တယ်လို့ဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့ IS စစ်သွေးကြတွေဟာအမေရိကန်ရဲ့အကျိုးစီးပွားအမေရိကန်ရဲ့မဟာမိတ်တွေနဲ့အရှိအလဲပိုင်းအတွက်စိုးစိုးဝါးဝါးချင်းချောင်နေစေလို့ဝန်ကြီးကထပ်လောင်းပြောဆိုပါတယ်။အောက်လွှတ်တော်အမေရိကန်တပ်ဖွဲ့များဝန်ဆောင်မှုလုပ်ငန်းဆိုင်ရာကော်မတီရှေ့မှောက်မှာဝင်ကြီးဟေဂယ်နဲ့အမေရိကန်ပူရဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမာတင်ဒမ်ဆီရိုကြာတာပရင်းနေ့ကထွက်ဆိုခဲ့ကြတာပါ။အီရတ်မြောက်ပိုင်းမိုဆူးမြို့နယ်တခြားဒေသတွေမှာအီရတ်တပ်တွေကိုကူညီဖို့အမေရိကန်တပ်ဖွဲ့တချို့ကိုဆစ်လွတ်ဖို့အမေရိကန်အစိုးရအရာရှိတွေအနေနဲ့နောက်မှစဉ်းစားနိုင်မယ့်အလားအလာရှိတယ်လို့လည်းဗိုလ်ချုပ်ကြီးဒမ်ဆီကပြောပါရရှင်။
Islamic အစွန်ရောက် IS အဖွဲ့ကသူတို့အနေနဲ့ကိုပိုင်ငွေကြေး Islamic dinar ထုတ်ဖို့ရည်ရွယ်ထားတယ်လို့ပြောဆိုလိုက်ပါတယ်။အကြမ်းဖက်အဖွဲ့အစည်း IS ကသူတို့အဆို Muslim တွေအပေါ်ဖိနှိပ်မှုတွေစီကိုဦးတည်စေတဲ့နိုင်ထက်စီနေငွေကြေးစနစ်ကိုအစားထိုးနိုင်မှုအတွက်သူတို့ပိုင်ရွှေငွေဒဏ်သက်သူတို့နဲ့တင်ကားတွေထုတ်မယ်လို့ကြာရာပရင်းနေ့ကပြောဆိုလိုက်တာဖြစ်ပါတယ်။ဒီတင်ကားပြားတွေပဲအချိန်ပဲနေရာမှာအသုံးပြုမလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Iraq နဲ့ Syria နိုင်ငံတွင်းကနေမြစ်တချို့ကိုတိနစ်အစောပိုင်းမှာတင်ပိုက်ခဲ့တဲ့ IS Islamအမေအစွန်ရောက်အဖွဲ့ကသူတို့ဟာဒီမီရဲ့အုပ်ချုပ်သူတွေအဖြစ်ကိုဘာရာကိုကြီးညာထားတာပါရှင
် View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတောက်ချာနေညပိုင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ရှင်ဂျေရုဆလင်က El Exabli လို့မွတ်စလင်တွေခေါ်ဝေါ်ကြတဲ့သာသနာနယ်မြေကိုဒီကနေ့တောက်ချာနေမှာတော့မွတ်စလင်တွေကိုအသက်အကန့်အသတ်မထားတော့ဘဲဝင်ရောက်ဝေပြုခွင့်ပေးလိုက်ပြီးဖြစ်ပါတယ်မကြခင်တုန်းကတော့ငေရွယ်သူတွေကအကြမ်းဖက်မှုတွေလုပ်နိုင်တယ်ဆိုတဲ့ဆိုရင်မှုတွေကြောင့်ဗလီမာအသက်35နှစ်နဲ့ထက်အမျိုးသားတွေနဲ့အမျိုးသမီးတွေကိုပဲအစ္စရေးအာဏာပိုင်တို့ကဝတ်ပြုခွင့်ပေးခဲ့တာပါဒီကနေ့မှာတော့အားလုံးကစေအေးလေအေးနဲ့ညီညီတက်တက်ရှိလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအစ္စရေးရဲတပ်ဖွဲ့ပြောခွင့်ရမစ်ကီရိုဆန်ဖီလ်ကပြောပါတယ်ဂျေရုဆလင်မှာမငြိမ်မသက်မှုတွေကိုကာကွယ်ဖို့နဲ့တမ်ပယ်မောင့်ရှီယာမြို့ရင်းနဲ့မြို့ပြင်တစ်ဝိုက်မှာရဲတပ်ဖွဲ့တွေတိုးချထားတယ်လို့လည်းပြောခွင့်ရကပြောပါတယ်မနေ့ကြာတာပရင်းနေ့ကအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့အစ္စရေးဝင်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူပါလက်စတိုင်းသမ္မတမဟ်မုဒ်ဆာဘတ်ဂျော်ဒန်ဘုရင်အဗ်ဒူလာတို့ရဲ့ဆွေးနွေးပွဲအပြီးအခုအသက်ကန့်သက်ချက်ရုပ်သိမ်းမဲ့ဆုံးဖြတ်ချက်ကိုကြေညာခဲ့တာဖြစ်ပါတယ်။ဖန်အားလုံးတို့အနေနဲ့တည်ငြိမ်မှုကိုပြန်ပြီးထိန်းသိမ်းမှုနဲ့သူ့အဆိုအပြောမဟုတ်ဘဲစစ်မှန်တဲ့ဆောင်ရွက်မှုတွေလှုံ့ဆော်ဖို့သူ့ကိုအခိုင်အမာပြောခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးကပြောပါတယ်။ဒါပေမဲ့ဘာတွေလှုံ့ဆော်ကြမလဲဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်မပြောခဲ့ပါဘူး။အရှိရဲ့လဲပိုင်းငင်းချန်ရေးဆွေးနွေးပွဲတွေပြန်လည်လှုပ်ဆောင်နိုင်မဲ့အခွင့်အလမ်းနဲ့ပတ်သက်ပြီးပြောဆိုရမှာတော့အစ္စရေးနဲ့ပါလက်စတိုင်းတို့မျက်နှာချင်းဆိုင်တွေ့ဆုံညှိနှိုင်းဖို့တင့်တော်တဲ့အချိန်မဟုတ်သေးဘူးလို့ဝန်ကြီးကယ်ရီကပြောခဲ့ပါရရှင်
လိုက်ဘေးရီးယားသမ္မတအယ်လန်ဂျော့ဆန်ဆာလီဖာသူနိုင်ငံကပြီးခဲ့တဲ့3လကတည်းကသတ်မှတ်ထားတဲ့အီဘိုလာအရေးပေါ်အခြေအနေကိုရုပ်သိမ်းပေးလိုက်ပါတယ်။တိုတမ်မူရီရှိနေပေမဲ့လည်းယောဂါတိုက်ဖြတ်ရေးအတွက်လုက္ကင်စရာတွေအများကြီးရှိနေသေးတယ်လို့မစ်ဆာလီဖကဂျာရာပရင်းနေကပြောသွားတာပါ။ဆီရီယာလီယွန်းကတိုင်းနူပြည်သားတွေဟာအီဘိုလာကုသရေးစင်တာကိုအာကိုနေရဆဲဖြစ်ပြီးကျေးလက်ဒေသဖက်ကလူအတော်များများဟာအီဘိုလာကြောင့်သေဆုံးနေရဆဲပါ။အဲ့ဒီဒေသဖက်မှာယောဂါတွေ့တဲ့နေရာတစ်တွေလည်းတွေ့နေရတဲ့အကြောင်းနဲ့သူ့ပြည်သူအတော်များများဟာလည်းအီဘိုလာကြောင့်သေဆုံးနေရတယ်လို့မစ်ဆာလီဖ်ကပြောသွားခဲ့ပါတယ်။ Liberia နိုင်ငံကအရေးပေါ်အခြေအနေကိုဩဂုတ်လကရင်ကကြေညာထားခဲ့တာပါ။ Ebola ရောဂါဟာ Liberia, Guinea နဲ့ Sierra Leone နိုင်ငံတွေမှာစဖြစ်ခဲ့ပေမဲ့ Liberia နိုင်ငံကအဆိုးဆုံးခံစားခဲ့ရတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ Sierra Leone နိုင်ငံမှာရောဂါဖြစ်ပွားမှုတိုးလာတယ်လို့ဆိုပါတယ်။ဒီတစ်ပတ်ထဲမှာပဲရောဂါကူးစက်ခံရသူပေါင်း420ဦးတွေ့တယ်လို့ပြောပါရရှင်။
မွတ်စလင်ဘာသာရေးစစ်ပွဲဆင်းနေသူတွေဗြိတိန်နိုင်ငံတွင်ပြန်လာမဲ့အရေးတားဆီးနိုင်မဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေကိုမကြခင်မှာကြေညာမယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုလိုက်ပါတယ်။ဒီဥပဒေပြုမှုဟာဆိုရင်အကြမ်းဖက်သမားတွေလူတန်တရားရှိထားသူတွေနိုင်ငံရဲချမ်းမှာရှိနေစဉ်အတွင်းသူတို့ရဲ့ပြည်ပခီးသွားလာခွင့်ပတ်စပို့စာအုပ်တွေဖျက်သိမ်းတာအပါအဝင်ဒီလူတွေခီးသွားလာမှုကိုကာကွယ်တားဆီးဖို့ဖြစ်တယ်လို့မစ္စတာကင်မရွန်ကဒီကနေ့ဩစတြေးလျနိုင်ငံမှာပြောဆိုလိုက်တာဖြစ်ပါတယ်။
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်နဲ့နန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်။ဒီညတော့သမ္မတအိုဘားမားရဲ့အရှိတောင်အရှလူငယ်တွေနဲ့တွေ့ဆုံပွဲနဲ့စပါမယ်ရှင်။အမေရိကန်သမ္မတဘရက်အိုဘားမားဟာရန်ကုန်တက္ကသိုလ်ဆင်ရတုခန့်မှမှာမြန်မာပါဝင်အရှိတောင်အရှဒေသကလူငယ်တွေနဲ့တွေ့ဆုံတဲ့အခါဒီဒေတာတွေလူငယ်တွေဟာအနာဂတ်ဒေတာတည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုအတွက်အရေးကြီးတယ်လို့ဒီအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ပူးပေါင်းကူညီသွားမယ်လို့အပေးပြောကြားသွားပါတယ်မြန်မာနိုင်ငံကဒေါအောင်ဆန်းစုကြည်တို့မင်းကိုနိုင်တို့ကိုဆန်ထားပြီးတော့ဒေတာပြောင်းလဲတိုးတက်မှုကိုဥဆောင်သွားကြဖို့ကိုလည်းတိုက်တွန်းသွားပါတယ်ဆင်ရတုခမမှာပြောကြားခဲ့တဲ့သမ္မတအိုဘားမားရဲ့မိန့်ခွန်းကောက်နှုတ်ချက်တချို့ကိုတော့ကိုသားညွန်ဦးကဆက်ပြောပြပါမယ်ရှင်
ရန်ကုန်တက္ကသိုလ်ဆင်ရတုခန့်မှမှာဒီကနေ့ညနေ၄နာရီကစပြီးတော့မြန်မာအပါဝင်အရှိတောင်အရှလူငယ်တွေနဲ့တနာယီနီးပါးကြာတွေ့ဆုံရမှာဒီအရှိတောင်အရှလူငယ်တွေရဲ့အရေးပါမှုအမေရိကန်ပြည်ထောင်စုအနေနဲ့ဒီလူငယ်တွေကိုအလေးထားမှုစတွေကိုသမ္မတအိုဘားမားကအဓိကထားပြောဆိုခဲ့ပါတယ်ဒေသတွင်းလူငယ်တွေဟာအရှိတောင်အရှတင်မကပဲနဲ့21ရာစုကမ္ဘာရုပ်လုံးကိုလည်းပုံဖော်ပေးမဲ့သူတွေဖြစ်တယ်လို့သမ္မတအိုဘားမားကပြောခဲ့ပါတယ
် As President of the United States I've made it a priority to deepen America's ties with Southeast Asia.In particular, with the young people of Southeast Asia.
American ရှိတော်အရှာဒေသဆက်ဆံမှုခိုင်မာနဲ့ဆိုင်အောင် American သမ္မတအနေနဲ့ဦးစားပေးဆောင်ရွက်သွားနေပါတယ်။ထူးသဖြင့်ရှိတော်အရှာဒေသလူငယ်တွေနဲ့ဆက်ဆံရေးဖြစ်ပါတယ်။ Indonesia မှာကျွန်တော်ငယ်ချိန်ကကြီးပင်းခဲ့တဲ့အတွက်ဒီဒေသကိုဆွဲလန်းတွေ့တာမိတာကြောင့်တည်းမဟုတ်ပါဘူး။ဆယ်နိုင်ငံပါအာဆီယံဒေသဟာကမ္ဘာလူဦးရေ၁၀ပုံတစ်ပုံရှိသလိုအာဆီယံဒေသလူဦးရေ၃ပုံ၂ပုံဟာအသက်25နှစ်အောက်လူငယ်တွေဖြစ်တဲ့ဆိုတာကိုအဓိကကြောင်းရင်းတစ်ချက်ဖြစ်ပါတယ်။စီဝါရေးဖွံ့ဖြိုးလာပြီးဒီမိုကရေစီပေါ်ထွန်းလာနေတဲ့ဒီဒေသမှာမတူကွဲပြားမှုတွေစုံလင်ပါတယ်သမုဒ္ဒရာကြီးတွေကျွန်းစုတွေတစ်တောတွေမြို့ပြတွေရှိသလိုမတူညီတဲ့လူမျိုးစုတွေဘာသာရေးယူဆတွေပေါင်းစုံပါတယ်ဒီဒေသဟာ21ရာစုကိုပုံဖော်ပေးပါလိမ့်မယ
်မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံဟာအစဉ်လာရမတူညီတဲ့လူမျိုးတွေမတူညီတဲ့ဘာသာတွေပေါင်းစုထားတဲ့ဒေသတွင်းကစံပြုတ်နေရာတစ်ခုဖြစ်ပြီးတော့မကြာခင်နှစ်တွေအတွင်းကအပြောင်းလဲတွေအတိုးဆုံးရှိခဲ့တယ်လို့သမ္မတအိုဘားမားကပြောပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံပြောင်းလဲမှာလိုအပ်ချက်တွေရှိနေသေးတာကိုလည်းသမ္မတအိုဘားမားကသူ့ရဲ့မိကွန်းထဲမှာအခုလိုထောက်ပြပြောပါတယ
် We've seen some progress and we should acknowledge that progress. We also know though that despite the fact that political prisoners have been released and people are more engaged in political dialogue
တော်ငါတဲ့၃နှစ်အတွင်းမှာဒုတက်မှုတွေမြင်ခဲ့ရတဲ့ဒါတွေကိုလိလိပြထားလို့မရပါဘူး။နိုင်ငံရေးကျင်းသားတွေလွတ်လာတဲ့ပြည်သူတွေနိုင်ငံရေးဆွေးနွေးပြောဆိုမှုတွေမှာပုံပြီးပါဝင်ခွင့်ရလာတဲ့လွတ်တော်နဲ့ရပ်ဘက်လူမှုအဖွဲ့အစည်းတွေပေါ်လာတဲ့ဒါပေမဲ့ဒီလိုပြုပြင်ပြောင်းလဲမှုတွေမလိုလောက်သေးပါဘူး။သတင်းတော်တွေတိုင်းသားလူနည်းစုတွေပေါ်နှိပ်ကွတ်တိုက်ခိုက်မှုတွေရှိနေတုန်းဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဖိနှိပ်မှုသွေးခွဲဆက်ဆံခံရမှုတွေကကြုံနေရတဲ့လူနည်းစုတွေနဲ့ပတ်သက်တဲ့လူရည်တည်ရှင်သန်မှုဆိုင်ရာခြေနေတွေပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်မကင်ရှိနေဆဲပါ
။15မိနစ်ကြာကြာပြောသွားတဲ့မေကွန်းထဲမှာပဲမြန်မာနိုင်ငံကိုမကြခင်မှာအမေရိကန်ပြည်ထောင်စုရဲ့ Peace Corps အစီအစဉ်စတင်မယ်ဆိုတာကြေညာသွားတယ်လို့ပဲဒီအစီအစဉ်ဟာအမေရိကန်လူငယ်တွေနဲ့မြန်မာလူငယ်တွေပို့ပြီးတော့ထိတွေ့ဆက်ဆံခွင့်ရမယ့်အစီအစဉ်ဖြစ်တယ်လို့ပြောပါရယ်။တချိန်တည်းမှာတော့ဒီမိုကရေစီနဲ့အခွင့်အရေးလှုပ်ရှားမှုတွေအတွက်စင်စက်မပြတ်ကြိုးစားလှုပ်ဆောင်သွားဖို့လိုအပ်ချက်ကိုမြန်မာစကားပုံကိုမြန်မာလိုပြောဆိုသွားတာကြောင့်မလို့လူငယ်တွေအတော်ပွဲကြခဲ့ပါတယ
်။ Now, I understand there's a Burmese saying. I've got to make sure that I say this right. Nom mite dain. Help me out. Is that right?
မြန်မာစကားပုံမှာလည်းရှိပါတယ်။ Nom mite dain.
တဲ့လိုက်ထားရဆိုတော့
Yeah.
ကျမျိုးဆက်လူငယ်တွေနဲ့ပတ်သက်လို့အရင်ကမျိုးဆက်တွေထက်ပိုပြီးတော့ခွင့်လန်းရှိပြီးတော့ကဘာကိုအပြောင်းလဲလုပ်နိုင်အောင်စွမ်းအားပိုရှိနေတယ်လို့သမ္မတအိုဘားမားကပြောဆိုအားပေးသွားပါတယ်
။ So the future of this region, your region is not going to be determined by dictators or by armies. It's going to be determined by
ဒီကနေ့ကကူအာနာရှင်နေစစ်တပ်ကဘုံဖော်ပြတယ်မှာမဟုတ်ပါဘူး။စုံဦးတီထွင်သူတွေ၊တီထွင်ဗန်ဒီသမားတွေ၊အနာဂတ်ကိုမျှော်လင့်စိတ်ကူးသူတွေ၊လူမှုအတိုင်းအဝိုင်းအတွက်ကူညီလှုပ်ဆောင်နေသူတွေကပြတ်တမ်းရမှာပါ။ခင်ဗျားတို့ကဒီလိုဖြစ်အောင်ဦးဆောင်ရမယ့်သူတွေပါ။ ခမားတို့အခုလူငယ်မျိုးဆက်အားဒီလူမှုအဖွဲ့အစည်းကိုပုံဖော်ဖို့အရင်မျိုးဆက်တွေတက်ကိုပို့ပြီးတော့ခွင့်သားပါတယ်။ဘာကြောင့်လဲဆိုတော့ခမားတို့ဟာဘယ်ဒေသဘယ်ရက်ကမှဆိုအသိပညာတွေကိုရယူနိုင်တဲ့စွမ်းအားတွေရှိနေလို့ပါ။
ဒေသအတွင်းလူငယ်တွေကိုချီးကျူးပြောဆိုရမှာမေမရီတက်ပြီးတော့ထုတ်ဖော်ပြောဆိုကြေညာပါတယ်ဒီထဲမှာမြန်မာနိုင်ငံကလူငယ်အမျိုးသားအမျိုးသမီးချို့လဲပါဝင်ပါတယ
် So Wei Wei Nu spent 7 years of her youth behind bars as a political prisoner and she called it her university about
Wei Wei Nu ကျင်းထောင်ထဲမှာခုနှစ်နှစ်ကျင်းချခံခဲ့ရပါတယ်ဒါဟုတ်သူကဘဝတက္ကသိုလ်လို့ဆိုပါတယ်ခက်ရခက်စစ်ရယူခဲ့တဲ့ဒီဂုံဒီဘွဲကိုတီးခန့်ခွင့်လွှတ်နားလည်ဖို့ဒီမိုကရေစီအတွက်ဆွံ့လွန်နေတာခံဖို့အတွက်အသုံးပြုနေပါတယ်ခင်ဗျားတို့မှာမုံတိမှုကိုကြော်လာနိုင်မှုအခွင့်အလမ်းတွေရှိနေပါတယ်။ခင်ဗျားတို့တိုင်းပြည်မှာဖိနှိပ်ချုပ်ချယ်မှုတဲ့လွတ်လပ်မှုတွေကြီးစိုးဖို့ကြောက်ရွံ့မှုတဲ့မျောလင်းချက်တွေကြီးစိုးနိုင်မှုလိုအပ်ပါမယ်။ခင်ဗျားတို့တိုင်းပြည်မှာလမ်းသစ်ထွင်မှုအင်အားရှိပါတယ်။ဒီလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်လိုပါတယ်။ခင်ဗျားတို့အနာဂတ်ကိုဖော်ဆောင်ရမှာဖြစ်နိုင်တဲ့ဘက်ကကူညီကြပါတယ်။ကဘာကြီးကိုပြောင်းလဲဖို့လိုအပ်တဲ့ရန်တရားတွေအဆက်အသွယ်တွေထောက်ကူတွေကိုပေးကြပါတယ်။ဒီအတွက်ရှစ်တောင်အားရှလူငယ်မွေးထုတ်မှုစီစဉ်တဲ့အကူတိုးချဲ့ဆောင်ရွက်သွားပါမယ်။နှစ်တိုင်းလိုလိုရှစ်တောင်အားရှဒေသကလူငယ်900ကိုလေးလာရေးအစီအစဉ်အတွက်အမေရိကန်ပြည်ထောင်စုကိုခေါ်ယူတော့ရမယ်။ဒီအစီအစဉ်ကနေခေါင်းဆောင်မှုတက်ပညာတွေအတွင်းမြင်တွေကိုဖလှယ်ကြမှာဖြစ်သလိုသူတို့ဒေသကိုပြန်ရောက်ရင်လည်းသူတို့ဒေသကိုပုံမှန်ခေါင်းဆောင်နိုင်တဲ့ဥစ္စာမှုပေးပြီးကဘာကြီးကိုပြောင်းလဲတည်လုပ်နိုင်မှာဖြစ်ပါတယ
်။ရှစ်တောင်အားရှဒေသအတွင်းလူငယ်တွေကိုအားပေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီတွေပေးသွားမှာဖြစ်သလိုပဲတစ်ဖက်မှာထင်ရှားတဲ့မြန်မာခေါင်းဆောင်တွေကိုစံပြုတ်ပြီးတော့အပြောင်းလဲတွေလှုပ်ဆောင်သွားဖို့လည်းသမ္မတဥပမာကတိုက်တွန်းခဲ့ပါတယ်။
So today I'm proud to announce that America will convene a young Southeast Asian Leaders Initiative Summit in this region every year, giving fellows the chance to share their successes with each other and strengthen their network to accomplish even more.
This is Lolo Shidong Asha Lunga Thethi Sunniwe Rigo American ga pilo pido me so raw go yu wa myo so jin ya lo ba de. Thuru aw myin mu de go pyan lan phle pi po pi aw myan saw wet nai ja wo phit ba de.ဒီစီစဉ်ကိုတုံးချပြီးတော့ဒေါန်ဆန်းစုကြည်တို့ကိုမင်းကိုနိုင်တို့ကိုနမူနာယူပြီးတည်ငြိမ်တိုးတက်တဲ့အခြေတော်အားရှာဒေသဖြစ်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်ပါတယ
်။ကိုသားညုံပြပြခဲ့တာဖြစ်ပါတယ်ရှင်။ခုဆက်ပြီးတော့လွတ်တော်ဆိုင်ရာသတင်းတွေကိုတင်ပြပါအောင်မယ်။အချိုးကျကိုစားပြုစနစ်ပြရာကျင်းသုံးရင်းနဲ့ပတ်သက်ပြီးတော့ဒီကနေ့ပြည်သူလွတ်တော်မှာဆွေးနွေးရမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေဒီစနစ်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီတဲ့အကြောင်းမှတ်ချက်ပြုတာကြောင့်ပြည်သူ့လွှတ်တော်ကဒီစနစ်ကိုမကျင့်သုံးဖို့ဆုံးဖြတ်လိုက်ပါတယ်။အမျိုးသားလွှတ်တော်ကတော့ပြည်အားစနစ်ကျင့်သုံးဖို့အတည်ပြုထားတာဖြစ်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ဟာအမျိုးသားလွှတ်တော်ပေါ်ဘယ်လိုတက်ရောက်မလဲဆိုတာတော့ပြတ်သားမှုမရှိသေးပါဘူး။အပြည့်အစုံကို VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့မြန်မာနိုင်ငံနဲ့တင့်တော်တဲ့ရွေးကောက်ပွဲစနစ်ကိုလေးလာဖို့အတွက်ဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ရွေးကောက်ပွဲစနစ်လေးလာသုံးသပ်ရေးကော်မရှင်က FPTP ကိုမဲများသူအနိုင်ရတဲ့စနစ်ဒါမှမဟုတ် PR ခေါ်အချိုးကျကိုစားပြုစနစ်စတဲ့စနစ်နှစ်ခုအနက်တစ်ခုစီကိုတည်ထောင်ကျင့်သုံးဖို့နဲ့ဒီစနစ်နှမျိုးရောနှောကျင့်သုံးတဲ့ပုံစံတွေအပါအဝင်ရွေးကောက်ပွဲစနစ်၈မျိုးကိုအော်တိုဘာလ21ရက်နေ့ကတင်ပြထားခဲ့ရာကဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးမှာထပ်မံဆွေးနွေးတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကကိုယ်စားလှယ်တွေကPR နဲ့ရုံတော်အသုံးပြုတဲ့စနစ်နှစ်ခုကိုထောက်ခံဆွေးနွေးခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပြီးချိန်မှာ PR စနစ်ကိုမကျင့်သုံးဖို့ဆုံးဖြတ်ခဲ့တယ်လို့ရခိုင်အမျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ်။
အဲလိုဆွေးနွေးပြီးတဲ့အခါကျမှလွှတ်တော်ဥက္ကဋ္ဌကြီးကသူ့အနေနဲ့အချုပ်ချုပ်ရေးကောက်ပွဲစနစ်ကိုကျင့်သုံးဖို့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကညွှန်ပြသူနဲ့တိုက်ညီမကိုက်ညီကိုအဲဒီ၁၇လပိုင်း၁၃ရက်နေ့ကခုံရုံးကိုမေးပါတယ်။အဲဒီအချိန်မှာခုံရုံးကနေပြီးတော့ရှင်းမျိုးတင်ပြတဲ့အထက်မှာနှစ်ကနေပြီးတော့ရှင်းကြည့်ဟာဟလာ PR စနစ်ဖြစ်တဲ့အတွက်နဲ့အဲဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီပါဘူး။ဆိုပြီးတော့ပြန်ကြားတာကိုသူပြောပါတယ်။အဲဒါကြောင့်မို့လို့တဲ့ဒီနံပါတ်၁ဖြစ်တဲ့ငွေချင်းသုံးနေတဲ့နော်နိုင်သူအကုန်လုံးယူဆိုတဲ့ FPTP စနစ်ကိုပဲချင်းသုံးတော့မယ်လို့ဖြစ်တော့ဆုံးဖြတ်လိုက်ပါတယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်
ပီအာစနစ်ကျင့်သုံးရေးကိုပြည်သူ့လွှတ်တော်မှအစိုးတင်သွင်းခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဦးအောင်စင်ကတော့သူ့အမြင်သဘောထားကိုအခုလိုပြောပါတယ
်ဒီရန်နဲ့ပတ်သက်ပြီးတော့ခုံရုံးရဲ့ဆုံးဖြတ်ချက်ကဒီဖြစ်သွားတယ်လေကျွန်တော်တို့ကတော့ NDF ရဲ့ယူရချက်ကတော့ဗျာပီအာစနစ်ကလေးဖြစ်သွားရင်တော့ဘာပဲပြောပေါ်ဗျာဟိုလွှတ်တော်ထဲမှာဟုတ်လားပါတီလုံးပါမယ်ပိုင်းညာဒါတမောက်ဆုံးကျွန်တော်တင်နေယူရချက်ပေါ့ဟုတ်တယ်နော်အဲ့တော့အကယ်၍မဖြစ်ကြော်လဲပဲကျွန်တော်တို့ကအခုလွတ်တော်မှာလွတ်တော်ရဲ့ရွေးကောက်ပွဲစနစ်တစ်ခုကိုစတင်စဉ်းစားပြီးတော့သူ့ကိုလိုက်တယ်ဒီဥစ္စာကဒီအချိန်မှာ လိုအပ်လာမယ်ဒါမှမဟုတ်လည်းသုံးနိုင်ငံလဲခါကြတော့သုံးဖို့ပါပဲဟုတ်ဘူးလားအဲ့ဒီကဒါပဲကျွန်တော်က
မျိုးသားလွှတ်တော်ကတော့ PR စနစ်ကျင့်သုံးရေးအတွက်အတည်ပြုထားပြီးဒီစနစ်အကောင့်ထယ်ဖော်ရေးကော်မတီကိုဖွဲ့စည်းထားပြီးဖြစ်ပါတယ်။အခုလိုပြည်သူ့လွှတ်တော်မှာ PR စနစ်ကလက်ရှိဖွဲ့စည်းပုံနဲ့ကန့်ညီမှုမရှိကြောင်းဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကမှတ်ချက်ပေးခဲ့တာဟာအမျိုးသားလွှတ်တော်အပေါ်တည်ရောက်မှုရှိမရှိကိုတော့ကိုယ်ကိုယ်ပြပြမသိရသေးပါဘူး။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကသူ့အမြင်ကိုအခုလိုပြောပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေပြီးတော့အခုပြည်သူ့လွှတ်တော်ကိုပြန်ပြီးတော့တင်ပြတဲ့အခါမှာအဲ့လိုပမာဏနိုင်ငံမှာ PR စနစ်အတွက်ကိုကျင့်သုံးမှုရတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲထားခြင်းမဟုတ်ဘူး။ဒါကြောင့်လွှတ်တော်တွေမှာအဲ့ဒါဒီ PR ကိုကျင့်သုံးမှုရတဲ့မဖြစ်နိုင်ဘူးလို့ဆိုရင်အမျိုးသားလည်းအကျုံးဝင်သွားတဲ့ဆိုရင်ဒီအမျိုးသားမှလည်းအဲ့တော့ FPTP ပဲပြန်ဖြစ်ဖို့ရတဲ့ကျွန်တော်တန့်ကွက်လို့တော့ရနိုင်သေးတာပေါ့။တကယ်လို့ကျွန်တော်တို့ကန့်ကွက်စရာကိုမလိုပဲနဲ့အခုဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့ခုံရုံးအရာဆိုပြီးတော့အမျိုးသားမှလည်းမသုံးတော့ဘူးလို့သူတို့ဆုံးဖြတ်လိုက်မယ်ဆိုလည်းပြီးသွားနိုင်တာပေါ့
လောလောဆယ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကမှတ်ချက်ဟာအမျိုးသားလွှတ်တော်မှာပါအကျုံးဝင်တဲ့မဝင်ဘူးဆိုတာမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုအတိပေးတာမရှိသေးကြောင်းလည်းသူကပြောပါတယ် PR ခေါ်အချိုးကျကိုယ်စားပြုစနစ်ဟာမဲရရှိတဲ့အချိုးအပေါ်မှာမူတည်ပြီးပါတီတွေရဲ့ကိုယ်စားလှယ်တွေကိုလွှတ်တော်မှာကိုစားပြုပါဝင်ရတာဖြစ်ပါတယ်ဒီစနစ်ကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေကကန့်ကွက်ထားပါတယ်နိုင်ငံအနှံပြားမှာလည်း PR စနစ်ကိုကန့်ကွက်ကြောင်းမကြာခဏဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီကနေ့အမေရိကန်သမ္မတအိုဘားမားနဲ့အတူကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါ်ဆန်းစုကြည်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်ထောင်စုလွှတ်တော်မှာနေ့တဝက်လောက်ဆွေးနွေးပြီးချိန်မှာပြာစနစ်ဟာမဖြစ်နိုင်တော့ကြောင်း NLD အနေနဲ့လွှတ်တော်မှာလူနည်းစုဖြစ်ပေမဲ့တိုင်းပြည်အနာဂတ်အတွက်ဆောင်ရွက်ခဲ့တာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒါနဲ့တဆက်တည်းပဲပြည်ထောင်စုလွှတ်တော်ကလည်းတညိတညွတ်ထဲကန့်ကွက်လိုက်တဲ့ကိစ္စတစ်ခုကိုဆက်ပြောပြပါမယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကဗုဒ္ဓဟူးနေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြောကြားတဲ့အခါမှာရိုဟင်ဂျာလို့ခေါ်ဝေါ်ခဲ့တဲ့အပေါ်ပြည်ထောင်စုလွှတ်တော်ကကန့်ကွက်လိုက်ပါတယ်။ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်စည်းဝေးအတွင်းရန်ကုန်သင်္ကန်းကျွန်းမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကနေရိုဟင်ဂျာလို့သုံးနှုန်းချင်းအပေါ်ကန့်ကွက်တဲ့အကြောင်းအဆိုတင်သွင်းခဲ့တာကိုလွှတ်တော်ကိုယ်စားလှယ်အများစုကနေထောက်ခံခဲ့တာဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့မြေပုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပြခဲ့ပါတယ်။
ပြည်တော်လူတော်စီဝေးလုတ်ပါတယ်ခင်ဗျာလူညနေပိုင်းနှစ်နာရီမှစရတယ်စရတယ်ဆိုတော့အဲ့ပါလေဦးသိန်းညောင်းကဟိုအရေးပေါ်ဆိုသူတင်ပါတယ်အဲ့ဒါကတော့ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံမှာမရှိဘူးပြောတဲ့ပင်ဂလီဒီရိုဟင်ဂျာပေါ့နော်ရိုဟင်ဂျာဆိုတဲ့စကားအတုံးတုံးကိုဟာလာဒီကုလသမဂ္ဂအတွင်းမှုရှေ့ဘန်ဒီမောင်းကနေပြီးတော့အဲ့ဒါကိုတုံးသွားတာကိုဒါဟာနိုင်ငံတော်အကျက်အဲဒီပြည်နေအရှန်ရဲ့အတွက်ခန္ဒီနယ်မှာပြည်နေစပြုနေတဲ့အခြေအနေမျိုးကိုတော်အတောင့်အချက်ကြီးရရောက်တယ်အဲအဲ့ဒါကြောင့်ဒါနိုင်ငံတော်ကလည်းပဲအဲတရားဝင်အပြစ်မှမပြစ်ကြတဲ့ကလုံးကိုကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်တယောက်တည်းကအဲ့လိုဟိုဒီတာဝန်မဲ့သုံးသွားတဲ့အတွက်နဲ့အဲဒါကိုကျွန်တော်တို့ကန့်ကွက်တယ်ဆိုပြီးတော့ဦးသိန်းညကအရေးပေါ်အရေးကြီးအစိုးရနော်ပြန်ပါတယ်အဲဒေါခင်ဆုံးယူရကြတော့ထောက်ခံပြီးတော့ကျွန်တော်သွတ်တော်ကဗန်ဒီမွန်းရဲ့လိုရာဆိုတဲ့ကအတုံးလုံးပေါ်မှာဒါပြည်ရင်းကိုဝန်ဆက်ရောက်တဲ့အတွက်နဲ့ဒါကိုကန့်ကွက်ကြောင်းတင်ပြတဲ့ဆုံးဖြတ်ပါတယ်အဲ့လိုတူ
အလားတူဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမမောင်အောင်နဲ့မြန်မာနိုင်ငံသားရေးဌာနကနေပြီးတော့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ထံကန့်ကွက်ထားပါတယ်ဒါပေမဲ့လို့လဲရခိုင်ပြည်နယ်တွင်ကမွတ်စလင်လူနည်းစုတွေကိုဒီလိုခေါ်ဝေါ်တုံးနှုံးတာကိုမြန်မာအစိုးရအနေနဲ့လက်မခံပေမဲ့လို့သူတို့အပေါ်နိုင်ငံသားဆိုင်ရာအခြေခံရပိုင်ခွင့်ရဖို့စီစစ်ဆောင်ရွက်နေပါတယ်လို့လဲရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမမောင်အောင်က VOA ကိုမနေ့ကပြောဆိုခဲ့ပါတယ်ရှင်
ရှမခ်နာမြန်မာနိုင်ငံဟာအာဆီယံအသင်းကြီးရဲ့ဥက္ကဋ္ဌရာထူးကိုတနှစ်တာထမ်းဆောင်ပြီးမြောက်ခဲ့ပြီဖြစ်ပါတယ်။ဒီတာဝန်ကိုထမ်းဆောင်စဉ်ဘယ်တိုင်းတာတိအောင်မြင်မှုရရှိနိုင်ခဲ့ပါသလဲ။မြမအရေးမြမဂုံသိခါတွင်းမြင့်ကြီးပွားအောင်မြမအစိုးရအနေနဲ့ဘလောက်ထိဆောင်ရွက်နိုင်ခဲ့ပါသလဲ။တင်ဆောင်ရွေးမှားမှုတွေရောဘယ်နေရာတွေမှာရှိခဲ့သလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှမခ်နာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323255954 fax number 2323255952ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တ တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါမယ
်သဒ္ဒရှင်တွေချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်အခုကြန့်နေသေးတဲ့သတင်းဆောင်မတဲ့ဘက်ကိုဆက်ပါမယ်နှစ်ရက်ကြာပြုလုပ်ခဲ့တဲ့နိုင်ငံလုံးဆိုင်ရာအကြောင်းသားတို့ရေးပေါ်စည်းဝေးပြီးမှအမျိုးသားပညာရေးဥပဒေကိုစတင်သဘိမ့်မှောက်တဲ့အနေနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကဦးဆောင်ပြီးတော့ယာနဲ့ချီရှိတဲ့ဒီចောင်းသားတွေကရန်ကုန်မြို့တော်ခမ်းမရှိမှာစီတန်းလမ်းလျှောက်ဆန္ဒပြမှုတွေထိုင်းတဲ့ဘိတ်ပုံစံတွေနဲ့ဆန္ဒပြခဲ့ကြပါတယ်အပြည့်အစုံကိုတော့ VOA သတင်းတော်မဲအေးမာကသတင်းပေးပို့ထားပါတယ်ရှင
်ရန်ကုန်မြို့တော်ခမ်းမရှိမှာအမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်တဲ့အနေနဲ့ចောင်းသားတွေကထိုင်းတဲ့ဘိတ်စတင်ခဲ့ပါတယ်သူတို့တွေအနေနဲ့ဒီနေ့ကစပြီးလေးရကြဆန့်ကျင်ကန့်ကွက်မှုတွေလှုပ်သွားမှာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူကိုရဲရင်ကျော်ကဆိုပါတယ
်နေ့ရက်စပြီးတော့ရုပ်သားပညာရေးဦးတွေကိုတိမောက်တယ်လို့စတင်ကြေညာပြီးတော့နေ့စဉ်ခြေတက်လမ်းလျှောက်မယ်ဒီလိုတနေ့ရမှာတတ်မှတ်တဲ့အချိန်ကြီးကျွန်တော်တို့သဘိတ်ဆိုင်မယ်ဒီမှာကျွန်တော်တို့မျိုးသားနေတို့ဒီ19နှစ်နိုင်ငံတကာအကြောင်းသားများနေတို့အဲ့ဒီနေ့တွေအထိကျွန်တော်တို့ရည်ရွယ်ထားတယ်အဆင့်အဆင့်နဲ့ကျွန်တော်တို့အချိန်ကိုမြင့်သွားမှာပါအဲကျွန်တော်14 15 16 17ပေါ့နော်ကျွန်တော်၄ရက်လုံးမယ်လို့ယာရီအချင်းကျွန်တော်သဘောတူထားတယ်သတ်မှတ်ထားပါတယ်ဆက်လက်ပြီးတော့ចောင်းပွင့်ချိန်ဒီဆက်လက်အချိန်ညင်းဖို့ပဲကျွန်တော်တို့ဒီလေးဆောင်ရွက်ထားပါတယ
်ចောင်းသားအင်အား900ခန့်နဲ့အရေးပေါ်အစည်းအဝေးကို2ရက်ကြာရန်ကုန်မြို့မှာပြုလုပ်ပြီးချိန်မှာတော့အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့လှုပ်ရှားမှုကိုစတင်လုပ်ခဲ့တာပါတိုင်းနဲ့ပြည်နယ်အသီးသီးမှာရှိတဲ့ចောင်းသားသမဂ္ဂအဖွဲ့ဝင်တွေအပါအဝင်ចောင်းသားတို့အားလုံးကိုသူတို့နဲ့အတူပူးပေါင်းပါဝင်ဖို့အတွက်နှိုးဆော်ထားတယ်လို့လည်းဆိုပါရယ်ចောင်းသားတွေအနေနဲ့အမျိုးသားပညာရေးဥပဒေကိုဘာကြောင့်ကန့်ကွက်တယ်လဲဆိုတာကိုလည်းအခုလိုရှင်းပြပါရယ
်ဒီစနစ်အဟောင်းကိုပဲနော်အပြင်ပြင်နိုင်ချင်းရှိမှာမဟုတ်ဘဲနဲ့အရင်တော့အနေသာအတိုင်းပဲဆက်လက်ဆိုးဝါးနိုင်တယ်လို့ဒီမှာတက်လာတဲ့ចောင်းသားတွေကမှတ်ယူသုံးသပ်တယ်ပေါ့နော်အမျိုးသားပညာရေးဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအရလည်းနောက်ចောင်းသားတို့ရွယ်လောလောဆယ်ဆယ်ပညာသင်ကြားခွင့်တို့သင်ပြတဲ့ဘုချုပ်ကိုင်းမှုနဲ့ချင်းအောင်ကတ်တက်ထားတယ်လို့ဒါကျွန်တော်တို့ယူဆတယ်ဗျအမျိုးသားပညာရေးဥပဒေမှာအမူဝါဒတွေကစတယ်ဆိုဒီမိုကရေစီမဆန်ဘူးလူ့ခွင့်ရေးကိုလည်းတန်းတူညီမျှစွာမရရှိဘူးနောက်ငြိမ်းချမ်းစွာပညာသင်ကြားခွင့်ဟိုတဲ့အပြေးဝအာမခံချက်မပေးဘူးအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကပြင်းပြင်းထန်ထန်စတင်ကန့်ကွက်တယ်ပေါ့နော်အမျှရေးစနစ်ကိုစီမံခံခွဲတဲ့အခါမှာအလိုအစိုးရအုပ်ချုပ်ရေးပိုင်းတွေကိုပါဝင်ချိန်ချုပ်ခွင့်တွေပေးထားတာတွေ။နောက်ပညာရှင်တွေကိုပါဝင်ဆောင်ရွက်နိုင်မှုကိုပြည်ပြဝဝပေးမထားတာတွေ။ကျောင်းထဲမှာဟိုအသင်းအဖွဲ့တွေလိုလက်စွာဖွဲ့စည်းခွင့်ပေးမထားတာတွေ။ပြီးတော့လည်းအာဏာပိုင်တွေကပဲတစ်ဖက်သက်အကောင့်တွေပေါ်နေတာဖြစ်တဲ့အတွက်ဒီဖိနိကန်ပညာရေးစနစ်ကိုပဲသူတို့ဆက်လက်အသက်သွင်းသလိုဖြစ်နေတယ်။ကျောင်းသားသမဂ္ဂတည်ဆောင်ခွင့်ကိုလည်းထည့်သွင်းပြဋ္ဌာန်းထားတာမရှိဘူး။ဒါကတော့ကျောင်းသားတွေရဲ့ခွင့်ရေးကိုပြစ်ပယ်ထားတယ်လို့ကျွန်တော်တို့ကယူဆတယ်ပေါ့နော်
။ကျောင်းသားတွေဆန္ဒပြသပိတ်မောက်တဲ့ကိစ္စကိုအာဏာပိုင်တွေကတားဆီးမှုတွေလုပ်ခဲ့ပေမဲ့တားဆီးနိုင်တဲ့အခြေအနေမရှိခဲ့ဘူးဆိုပြီးကိုရဲရင်ကျော်ကဆက်ပြောသွားပါတယ
်။အဲကျွန်တော်တို့ပထမလျှောက်လာတော့ဒါသမနာယုံပဲချမ်းမှာတုန်းကနယ်မြေကတော့ဒါရဲတပ်ဖွဲ့ရလဲတားတယ်။နောက်ဒီဘက်မှာဝင်လာတဲ့ခါကျတော့လည်းဒီဘက်ပဲတမ်းကသူရင်းနာရောက်တော့လဲအဲမိသနာမှာကျွန်တော်တို့ရဲတပ်ဖွဲ့ရတားတယ်။ဒါကျွန်တော်တို့လူသားပညာရေးကိုစတင်တပိမောက်တဲ့အကြောင်းပြောတဲ့ခါကျတော့သူတို့ပဲလမ်းကြောင်းပဲနေရာသွားမှလည်းမေးပြီးတော့ကျွန်တော်တို့ပြောလမ်းကြောင်းပြောပြပြီးတဲ့နောက်ပိုင်းမှာတော့သူတို့ဟိုဘလို့တခြားပါစကားမှစိတ်မပြောတော့ဘဲနဲ့လမ်းဖွင့်ပေးလိုက်တယ်ကျွန်တော်တို့ဤနေစဉ်ကာလမှာလည်းကျောင်းသားတွေအရှိကိုဆက်ချီတက်သွားပြီးဖြစ်တဲ့အတွက်ညှိနေတဲ့လူတွေပဲကြားခဲ့တယ်ဒါပေမဲ့သူတို့ဖွင့်ပြလိုက်တယ်ဟိုအရေးယူမဲ့ပန်းစီမဲ့တော့လောလောဆယ်တော့သူတို့ဘာမှမပြောလိုက်
အမေရိကန်သမ္မတမြန်မာနိုင်ငံကိုရောက်ရှိနေချိန်မှာပဲလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကအမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့ចောင်းသားတပိတ်ဖြစ်ပေါ်ခဲ့တာပါ။ចောင်းသားတွေကတော့နိုင်ငံလုံးဆိုင်ရာចောင်းသားတို့အစည်းအဝေးကနေလုပ်ငန်းတွေကိုအကောင့်ထည့်ဖော်တဲ့အနေနဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်တာအချိန်မြင့်လှုပ်ဆောင်သွားမယ်ဆိုပြီးကြေညာထားပါတယ်ရှင
်။ဒီမှာတရင်မဲအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်ဒီညအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်မကြာခင်မှာတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါလေရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
တော်ရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ14ရက်တောက်ကြနေညပဲထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဒုတိယပိုင်း10နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ25လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ50ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ကြရမှာပါ။ဒီကဏ္ဍတွေတဲ့ကအရင်ဆုံးနားဆင်ရမယ်မြို့သမီးကဏ္ဍမှာဆိုရင်
ဒီအသေးစားနဲ့လက်စားစီးပွားရေးလုပ်ငန်းတိုးတက်ဖို့တနည်းအားဖြင့်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်ဖို့ဆိုရင်ဒီအခြေခံအဆောင်တွေကအရင်ဦးဆုံးဖွံ့ဖြိုးတိုးတက်ဖို့လိုတယ်ဆိုကြအောင်သူတို့ကို
propose American ပြည်တော်စုမှာစီးပွားရေးဆိုင်ရာလေးလာမှုတွေလှုပ်ဆောင်နေတဲ့ Matt Wynn Wa Lwin ရဲ့ပြောကြားချက်အပြည့်အစုံကိုမကြာခင်မှာနားဆင်ကြရပါမယ်။ဒါအပြင်တူတာဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်ရှင်။ဒီအစီအစဉ်မှာဆိုရင် Robert Nathan Memorial Foundation အစီအစဉ်နဲ့ American ပြည်တော်စု Washington မြို့တော်မှာခေတ္တရောက်ရှိနေတဲ့ Matt Wynn Wa Lwin ဟာစီးပွားရေးပညာတော်သင်ဆုနဲ့မြန်မာနိုင်ငံကရောက်ရှိနေတဲ့၃ဦးအနက်တဦးအပါအဝင်ဖြစ်ပါတယ်။မတ်ဝင့်ဝါလွင်ရဲ့လက်ရှိခီးစဉ်အတွင်းစီးပွားရေးဆိုင်ရာလေးလာမှုနဲ့ပတ်သက်လို့ဒေါ်လာလတန်းကဆက်သွယ်မေးမြန်းပြီးတော့အခုထုတ်လွှင့်ပေးမယ့်မြို့သမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even ဝါလွင်ကအခုNathan Associates ကနေပြတော့မှာเนาะ fellowship ပညာတော်သင်ဆုနဲ့ American ပြည်တော်စုကိုရောက်ရှိနေတယ်ဆိုတော့အခုခီးစင်နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလား
Robert Nathan Foundation ဆိုတာသူက founder ကကြာဒီ Robert Nathan ကအရင်တော့သူကမြန်မာနိုင်ငံမှာ1953ခုနှစ်ကနေပြီးတော့1962ခုနှစ်ထိပေါ့เนาะ economic development နဲ့ပတ်သက်ပြီးတော့သူကမြန်မာနိုင်ငံမှာဖြစ်ခဲ့ပြီပေါ့เนาะလာပြီးတော့ကွာသွားကွယ်လွန်သွားပြီဒါပေမဲ့သူရဲ့ဇနီးနဲ့ဒီဇန်နဲ့ကုမ္ပဏီကလူကြီးက foundation တခုလုပ်လိုက်တယ်ပေါ့เนาะအဲ့ foundation အရာသူကခေါင်းစဉ်ကတော့ဒီ fellowships ပေါ့နှစ်အလိုက်ပေါ့မြန်မာ economics အတွေ့ address fellowships program လေးတခုဖြစ်ပါတယ်အဲ့တော့အဲ့ program အရာပေါ့เนาะဂျာကတော့ဒုတိယမြောက်ပေါ့เนาะသူကဒီနှစ်ကိုနှစ်ယောက်ခေါ်တာမျိုးပါစီးပွားရေးနဲ့ပတ်သက်ပြီးတော့ master degree ဖြစ်ရမယ်နောက်ပြီးလို့ရှိရင်ဒီ english စာကျွမ်းကျင်တာတို့နောက်ပြီးတော့ proposal တင်ရတာတို့အဲ့လိုမျိုးလုပ်ပါပါတယ်ရှင်ဟုတ်
ဝိဝါလင်ရဲ့နောက်ခံစီးပွားရေးဆိုတဲ့ခါကျတော့အခုလာတာလေဒီစီးပွားရေးနဲ့ပတ်သက်တာပေါ့နော်စီးပွားရေးလေ့လာတဲ့နေရာမှာဝိဝါလင်ကဘာကိုအထူးပြုပါလဲရှင
်ဟုတ်ကဲ့ဘာကိုအထူးပြုလဲဆိုတော့ဒီကျွန်မစာခင်မှာ master degree အတွက် thesis လုပ်ရတယ်ပေါ့နော်လုပ်တဲ့အခါမှာခေါင်းစဉ်အနေနဲ့ကတော့ small and medium enterprises development in Myanmar ပေါ့နော်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းများဖွံ့ဖြိုးတိုးတက်မှုကိုဒီ VNN ရဲ့မလေးရှားနိုင်ငံရဲ့ဒီအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့ရှင်ပြီးတော့လေ့လာခဲ့တယ်ပေါ့နော်ဒီအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတိုးတက်ဖို့တနည်းအားဖြင့်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်ဖို့ဆိုရင်ဒီအခြေခံအဆောင်တွေကအရင်ဦးဆုံးဖွံ့ဖြိုးတိုးတက်ဖို့လိုတယ်ဆိုကြောင်းသူတို့ကို proposal တင်ခဲ့တယ်ပေါ့နော်ဒါကြောင့်မို့လို့ဒီမှာဆိုရင်လည်းဒီအသေးစားနဲ့အော်ဒီအခြေခံအဆောင်တွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ပဲသူတို့ရှင်မှာဆက်ပြီးတော့လေ့လာသွားမှာပါ
အခုဒီဝါရှင်တန်ရောက်ရှိစဉ်အတွေ့မှာပေါ့နော်စီးပွားရေးနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအတွေ့အကြုံအမြင်သစ်တွေတွေ့ကြုံသစ်တွေရနေပါလဲရှင
်အတီးကတော့ဒီရောက်လာတဲ့အခါမှာဘာတွေလောက်ရလဲဆိုတာအရင်ပြောချင်ပါတယ်ဘာတွေလောက်ရလဲဆိုတော့သင်္ဆန်းအဖွဲ့အစည်းတွေဖြစ်တယ် CSIS တို့ရင်းနဲ့တွေ့ရတယ်နောက်ပြီးတဲ့အခါမှာအမေရိကန်နိုင်ငံသားဌာနတွေလည်းတွေ့ရတယ်အဲ့လိုတွေ့တဲ့အခါမှာဒီမြန်မာနိုင်ငံအတွက်အကြီးအကျယ်ပေးအရာရှိပေါ့နော်အဲ့အရာရှိရင်းနဲ့လည်းတွေ့ရတယ်နောက်တစ်ခါပေါ့နော် Asia Foundation တို့နောက်ပြီးလို့ရှိရင်အာရှဖွံ့ဖြိုးရေးပန်းတို့ပေါ့နော်အဲ့ဒီအဖွဲ့အစည်းတွေကလုပ်တဲ့ meeting တွေကိုတွေ့ရတယ်အဲ့ဒီ သွားတဲ့အတွက်ကြောင့်အတွေ့အကြုံတွေအများကြီးလေးရတယ်ပေါ့နော်။ဒီကလူတွေအားလုံးကလည်းသူတို့အဲ့အဖွဲ့အစည်းတွေကလုပ်တဲ့ဟာတွေများသွားဖြင့်သွားရတာတွေကဘာလဲဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟာတွေကိုသွားရတာပေါ့နော်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုမြန်မာနိုင်ငံကိုသူတို့ဘယ်လိုထောက်ပံ့ပေးနိုင်လဲဆိုအဲ့လိုမျိုးလုပ်တဲ့နေရာတွေသွားရတဲ့အခါမှာဘာတိလာရလဲဆိုတော့အော်ဒီမှာမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်မှုတွေလုပ်ဖို့ဘယ်နေရာမှာလိုအပ်ချက်တွေဆိုတာတွေပေါ့နော်။သူတို့တေချာကိုလေ့လာပြီးတော့ပြောပြရတဲ့အခါကျတော့ပို့ပြီးတောင်တိလာပါတယ်။နောက်ပြီးတော့ဘယ်လိုမျိုးစီးပွားမှုမျိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဟိုပေါ့နော်ဒီအကြံဉာဏ်တွေရလာလဲဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံဟာတကယ်တမ်းကျတော့ဒီပေါ်မြောက်ပြည်စာတားကြီးဒီမြန်မာနိုင်ငံအရန်ပေါများပါတယ်ဒါပေမဲ့အဲ့ဒါဒီကိုတိချားစွာအသုံးမချနိုင်တဲ့အတွက်ကြောင့်မို့လို့နိုင်ငံရဲ့စီးပွားရေးခွင့်မျိုးတိုးတက်မှုကကိုယ့်ရဲ့အိမ်ကြီးချင်းနိုင်ငံနေနဲ့ရှင်လိုက်တဲ့အခါကျတော့ပေါ့နော်နောက်ကျနေရတယ်ကိုသွားတွေ့ရတယ်ဒီမှာအခြေခံစောင့်ခုမျိုးတိုးတက်နဲ့ပတ်သက်ပြီးတော့ဘာတွေကိုတွေ့လာရလဲဆိုဒီနိုင်ငံရဲ့ခုမျိုးတိုးတက်ဖို့ဆိုတာအခြေခံစောင့်ခုမျိုးတိုးတက်ဖို့ကလည်းလိုတယ်။အဲ့လိုလိုတဲ့အခါမှာဘာကိုအဓိကထားရမလဲအခြေခံစောင့်ခုမျိုးတိုးတက်မှုဖြစ်တင်လဲဆိုတော့တွေ့ရလဲဆိုကြည်သူလူထုအတွက်အဓိကအဟိုပြုတဲ့အခြေခံဖွံ့ဖြိုးတိုးတက်မှုဖြစ်ရမယ်ပေါ့နော်။ဥပမာဆိုလို့ရှိရင်တရုတ်ပို့ဆောင်ရေးမှာကြည့်မယ်ဆိုရင်ကြည်သူလူထုကိုဘဟုပြုတဲ့တရုတ်ပို့ဆောင်ရေးလုပ်ငန်းမျိုးတွေလုပ်ပေးဖို့လိုတယ်ဆိုတာကိုလည်းတွေ့တွေ့ရတယ်။အခြေခံအဆောက်အအုံဆိုတဲ့နေရာမှာလည်းလမ်းတရားတွေကိုသူတို့ဘလို့လုပ်ထားရဲပေါ့နော်။နောက်ပြီးရဲ့အခါမှာဒီကြည်သူလူထုတွေရဲ့ဒီ public transportation မှာလည်းဘလို့အဆင်ပြေသွားအောင်သူတို့လုပ်ထားရဲပေါ့နော်။အဲ့ဒါတွေကိုတွေ့ရတဲ့အတွက်အများကြီးတော့ဒီခီးကနေပညာရတယ်။နောက်ပြီးတော့ဒီစီးပွားရေးမျိုးတိုးတက်မှုအနေနဲ့ဆိုလို့ရှိရင်လည်းကိုလောက်ရမယ့်ဒီပေါ့နော်နိုင်ငံအနေနဲ့လုံနိုင်တဲ့အရာတွေအများကြီးရှိရဲဆိုတာကိုလည်းသိရပါရှင
်။ဥပမာလို့ရင်ပြောတဲ့ဒီနိုင်ငံမှာတိခရတဲ့ပြည်သူဘဟုပြုတဲ့လုပ်ငန်းတွေကိုလုံဆောင်ပေးဖို့လိုတယ်ဆိုတော့ဒီအတွေးခေါ်ကိုမြန်မာနိုင်ငံမှာဘယ်လိုသွားပြီးတော့အကြံပေးမလဲရှင
်ဖြစ်နိုင်မယ်ဆိုရင်တော့ဘာကိုပြောချင်လဲဆိုလို့ရှင်ကြည်သူဘဟုပြုလို့ပြောတဲ့အတွက်ကြောင့်မို့လို့ဒီအခုမြန်မာနိုင်ငံမှာဆိုလို့ရှင်ကားရီတင်သွင်းခွင့်ပေးနေတယ်ပေါ့နော်ကားရီတင်သွင်းခွင့်ပေးတဲ့အတွက်မြန်မာနိုင်ငံမှာဘာကြီးဖြစ်နေလဲဆိုတော့လက်နေအရင်ကျပါဘာလို့လဲဆိုတော့သူတို့ကအဓိကလိုအပ်တဲ့ infrastructure ပေါ့အခြေခံအဆောက်အုံဖြစ်နေတဲ့လမ်းတရားတွေပေါ့ဥပမာလမ်းကိုဘယ်နှစီးသွားနိုင်တဲ့လမ်းဖြစ်အောင်ချက်လိုက်အဘိဓရာဆိုလို့ဒီနေရာနဲ့ဒီနေရာမှာကာရင်ကျော်ပိတ်ဆို့မှုမဖြစ်အောင်ဘယ်လိုတရားထိုးမလဲအဲ့လိုအဓိကကျအဓိကလိုအပ်နေတဲ့ပေါ့နော်အခြေခံကြတဲ့အချက်တွေကိုအရင်စဉ်းစားတင်အဲ့လိုအခုခါမှာမြန်မာနိုင်ငံမှာဖြစ်နေတာအဲ့ဒါတွေကိုမစဉ်းစားဘဲနဲ့ဒီလိုကားတွင်သွင်းမှုတွေလှုပ်လိုက်တဲ့အခါမှာဘာဖြစ်လာလဲဆိုရင်ကျော်အရန်ပိတ်တာမျိုးတွေဖြစ်လာတယ်ပြီးလို့ရှိရင်ဒီအရင်ကျော်ပိတ်ဆို့မှုကလူတိုင်းပေါ်မှာလာပြီးတော့အကျိုးသက်ရောက်နေရတယ်တောင်မှကျောင်းသူဆိုလို့ရှိရင်လည်းကားကျော်ပိတ်တဲ့အတွက်ကားအကြောင်းမမီတာမျိုးတွေဖြစ်နေတဲ့ရန်ကုန်မှာနောက်ပြီးတဲ့အခါမှာလှုပ်သွားမဲ့လူတွေဆိုလို့ရှိရင်လည်းတတ်မှတ်တဲ့အချိန်ပေါ့အလုံးချိန်ထက်ပိုပြီးအစောကြီးပိုသွားတာမျိုးတွေအဲ့လိုမျိုးအများကြီးဖြစ်နေရပေါ့နော်ဒီမှာကျတော့အဲ့လိုမဟုတ်ဘူးပေါ့ဘိုင်းကားဆိုလို့ရှိရင်လည်းဒီမှတ်တိုင်ကိုဘယ်နှနာရောက်ရမယ်ဆိုလို့ရှိရင်ဘဲချင်းကတိကိုသူကရောက်လာတယ်ပေါ့နောက်ပြီးတဲ့အခါမှာလည်းဒီပေါ့မြောက်ရထားပြီဆိုလို့ရှိရင်လည်းတိချာကိုလှုပ်ထားတယ်ပေါ့မြန်မာနိုင်ငံမှာအဲ့လိုမြောက်ရထားရလည်းမရှိဘူးရှိရရထားတော့မှအချိန်မှမလာတာရှိနေအဲ့တော့တကယ်တမ်းသာပြည်သူကိုဗဟုပြုတဲ့ဖွံ့ဖြိုးတိုးတက်မှုလှုပ်ချင်နေဆိုရင်ဒီအစိုးရအနေနဲ့ဘာလုပ်ဖို့လိုလဲဆိုတော့ပြည်သူဘာလုပ်လဲဆိုတာကိုအရင်စဉ်းစားဖို့လိုပါတယ
်မြန်မာနိုင်ငံမှာဆိုလို့ရှိရင်လူရေကြည့်မယ်ဆိုရင်လူရေ40ရာခိုင်နှုန်းလောက်ကလူငယ်တွေဖြစ်တယ်ဆိုတော့မြန်မာနိုင်ငံရဲ့အနာဂတ်ရေးကဒီလူငယ်တွေရဲ့လက်ထက်မှာပဲရှိတယ်လေအဲ့ခါကျတော့လူငယ်တွေအနေနဲ့ပေါ့နော်အခုလိုမျိုးနိုင်ငံခြားမှလာပြီးတော့ဒီ fellowship တွေပါတယ်လာပြီးတော့သင်ကြားပြီးတဲ့ခါကျတော့လူငယ်တူအနေနဲ့ကိုယ့်နိုင်ငံအတွက်ဘယ်လိုလုပ်ပေးနိုင်မလဲလို့ခံယူပါလဲရှင
်ဒီအခုဆိုလို့ရှင်ဒီ program ကသူကနှစ်ယောက်ပဲခေါ်တယ်တကယ်တမ်းကျတော့အများကြီးခေါ်စီခြင်းပါတယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာရှိရဲ့လူငယ်အများစုอ่ะပါလဲဆိုတော့ကိုယ့်ရဲ့နိုင်ငံလေးထဲမှာပဲနေနေကြရတာဆိုတော့တိတ်ပြီးတော့ပြင်ပပဟုတုတာတိတ်မရှိဘူးလေဒီလိုမျိုးထွက်လာရတဲ့အခါကျအများကြီးအတွေ့အကြုံတွေရလာတယ်ပေါ့နော်အတွေ့အကြုံဆိုတဲ့နေရာမှာအော်သူများနိုင်ငံတွေဒီလိုခွန်ပြိုးတိုးတက်နေတယ်အ ਨੇ ဆုံးငါတို့ရဲ့အိမ်ကြီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံတောင်မှကြည့်ပါအောင်ဒေးစိတ်ပြီးဆိုလို့ရှင်အရန်ကိုကောင်းတယ်ဟောငါတို့နိုင်ငံကအိမ်ကြီးချင်းနိုင်ငံနဲ့တောင်မှဒီလိုအရန်ကိုကန့်နေတဲ့အိမ်ကြီးချင်းနိုင်ငံနဲ့တောင်မှခွန်ပြိုးတိုးတက်မှုကအများကြီးနောက်ကျနေပါလားဆိုတဲ့ခံစားချက်မျိုးတွေဝင်လာတယ်ပေါ့အဲ့ဒါကတော့ဒါမြန်မာနိုင်ငံလူငယ်တွေလည်းလာတဲ့ပထမဆုံးတာလာရတဲ့လူတိုင်းမှာလည်းဒီလိုခံစားချက်ဆိုတာဝင်လာမှာပါပဲအဲ့တော့အဲ့အတွက်ကြောင့်မို့လို့ဒီလို program မျိုးတွေကိုရအောင်လေလုပ်တင်နေနောက်ပြီးတော့အဲ့လိုမျိုးထွက်လာပြီဆိုကြတဲ့ဟိုကလည်းဘာဖြစ်လာလဲဆိုတော့ ညာတော့အဖြစ်ရတော့ကိုယ်နိုင်ငံကိုချစ်တဲ့သူတွေကြီးပါပဲအဲ့ဒီခါကျတော့ဘာဖြစ်လဲဆိုတော့ကိုယ်နိုင်ငံကွန်ပျူတာတက်တာညင်စေခြင်းနဲ့ပေါ့နော်အခုညူတာတက်တာမျိုးဖြစ်ခြင်းနဲ့ညင်ခြင်းနဲ့အဲ့လိုလူမျိုးတွေပဲဖြစ်လာကြတာပါပဲဒီနိုင်ငံမှမဟုတ်ဘူးပေါ့နော်တခြားနိုင်ငံမှာရှိတဲ့ဒီနိုင်ငံသားရောက်နေမြန်မာတိုင်းရဲ့စိတ်ထဲမှာအဲ့ဒီခံစားချက်ကတော့လူတိုင်းမှာရှိပါတ လေးလာခွင့်ရခဲ့တယ်။အဲ့လိုရခဲ့တဲ့အတွက်ကြောင့်မဟုတ်လို့ဘာဖြစ်လဲဆိုအကယ်၍များပေါ့။ဒီမှာစီးပွားရေးတက်ကရောနေပြီးတော့မာစတာဘွဲကရပြီးတာအစားရှိသေးတာပါ။အလုပ်လည်းမလုပ်ရသေးဘူးနော်။အဲ့တော့ပြန်ရောက်တဲ့အခါကျတော့အလုပ်လျှောက်မယ်။လျှောက်တဲ့အခါမှာဘယ်လိုလုပ်ငန်းမျိုးလုပ်ချင်လဲဆိုလို့ရှိရင်တော့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုလုပ်ပေးရတဲ့လုပ်ငန်းမျိုးပေါ့
။ Okay နောက်ဆုံးနေ့ချင်မှပြီးချင်တာကတော့မြန်မာနိုင်ငံမှာဆက်စပ်ဝင်ပါလေလို့ပေါ့နော်စီးပွားရေးကဏ္ဍမှာပေါ့နော်အမျိုးသမီးတွေရဲ့ပါဝင်ခွင့်အလားအလာဘယ်လောက်ရှိပါလဲရှင
်မြန်မာနိုင်ငံမှာတော့အရင်တုန်းကတော့အမျိုးသမီးရဲ့ကဏ္ဍအရင်အောင်နေပါတယ်ဒါပေမဲ့အခုကမှတော့အမျိုးသမီးတွေရဲ့ကဏ္ဍစီးပွားရေးလုပ်ငန်းမှာလည်းပါဝင်လာတာကိုတွေ့ရပါတယ်ဒါပေမဲ့မြန်မာအမျိုးသမီးအများစုကလုပ်တဲ့နေရာမှာဘာတွေလုပ်လဲဆိုတော့ဖက်ရှင်ဆိုင်တွေထောင်ကြရတယ်ပေါ့နော်လုပ်ငန်းရှင်ဆိုတဲ့နေရာမှာအဲ့လိုမျိုးရောရှိပါတကယ်တမ်းကျတော့မြန်မာနိုင်ငံမှာအခုလည်းအမျိုးသမီးတွေရဲ့တော်တော်များဆိုလည်းအမျိုးသမီးတွေပါလာပြီလေဝင်ကြီးဆိုတဲ့နေရာမှာလည်းဒုဝင်ကြီးတွေကအမျိုးသမီးတွေဖြစ်လာတယ်ပညာရေးဝင်ကြီးဆိုလို့ရှိရင်လည်းအမျိုးသမီးဖြစ်လာတယ်ပေါ့ဒါပေမဲ့တကယ်တမ်းကျတော့အမျိုးသမီးတွေရဲ့ပါဝင်မှုကအဲ့လိုအုပ်ချုပ်မှုပိုင်းမှာလည်းပါတင်တယ်စီးပွားရေးလုပ်ငန်းတွေမှာလည်းလုပ်ကိုင်တင်တယ်လို့တစ်ဖက်ကလည်းပမာပါတင်လဲဆိုလို့ရှိရင်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုပိုင်းမှာအဓိကလှုပ်ဆောင်နိုင်တဲ့နေရာမျိုးမှာလည်းမြန်မာအမျိုးသမီးတွေအနေနဲ့ပို့ပြီးတော့ပါဝင်လာတင်တယ်လို့ထင်ပါတယ်
ပေးပါလေခုလိုစိတ်ရှိရှိနဲ့ရှင်းပြရတဲ့အတွက်အများကြီးပဲကျေးဇူးတင်ပါတယ်ရှင
်။ဆလလတန်စီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုနောက်ထပ်စီစဉ်တစ်ခုဖြစ်တဲ့သုတဆောင်လင်အမေရိကန်တခွင်စီစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ဒီစီစဉ်မှာတော့အမေရိကန်ပြည်ထောင်စုမှနိုဝင်ဘာလ17ရက်နေ့ကိုစစ်မှုထမ်းဟောင်းများနေ့အဖြစ်သတ်မှတ်ထားပြီးအဲ့ဒီနေ့မှဆိုရင်စစ်မှုထမ်းတွေစစ်မှုထမ်းဟောင်းတွေကိုဂုံပြူပွဲတနိုင်ငံလုံးမှအကြီးအကျယ်ကျင်းပကြပါရတယ်။တိုင်းပြည်တာဝန်ကိုကိုကျိုးစွန်ထမ်းဆောင်ခဲ့သူတွေဖြစ်လို့လည်းအခုလိုဂုံပြူတာလည်းဖြစ်ပါတယ်။ဒီလိုကိုကျိုးစွန်စစ်ပြန်စစ်မှုထမ်းကြီးတွေရဲ့ဘဝအကြောင်းတစ်စိတ်တစ်ဆောင်းကိုတော့ကိုအောင်ကမခွန်ညိုနဲ့အတူတင်ဆက်ထားပါရရှင်။
1986ခုနှစ်အသက်16နှစ်အရွယ်မှာအဗ်ဒူလာဟီမိုဟာမက်ဟာဆိုမာလီယာနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းချစ်ချနေထိုင်ခဲ့ပါတယ်။နှစ်နှစ်ကြာပြီးနောက်ဆိုမာလီယာမှာအစိုးရတက်တဲ့တပုံတွေကြားတိုက်ပွဲတွေဖြစ်တဲ့အခါမှာတော့မိုဟာမက်ဟာအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးခုံလွန်ခွင့်ရယူခဲ့ပါတယ်မခွန်ညိုရေး
VOA နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းမှာမိုဟာမက်ကအမေရိကန်နိုင်ငံသားတစ်ယောက်ဖြစ်ရတာအယံဝန်တာပါတယ်။အခုတော့နေစရာတနေရာရပါပြီဆိုပြီးတော့လည်းပြောပါတယ်ကိုအောင်အောင်
ဟုတ်ပါရဲ့ဗျာအမေရိကန်ပြည်အောင်စုဆိုတာကလည်း land of opportunity လှုပ်ချင်တာတွေဖြစ်ချင်တာတွေကိုလွတ်လွတ်လပ်လပ်အကောင့်ထဲပေါ်နိုင်တဲ့အတိုင်းပြည်ဆိုတော့အခုလိုနေထိုင်ခွင့်ရတာဟာဝမ်းသာစရာပါဒီလိုအခွင့်အရေးတွေရနိုင်တဲ့အတိုင်းပြည်ကိုပြန်ပြီးကျေးဇူးဆက်ခြင်းလို့မိုဟာမက်ဟာအသက်24နှစ်အရွယ်မှာအမေရိကန် Marine Cadet တပ်မှာအမှုထမ်းဖို့စစ်မှုထမ်းဟောင်းများနေ့နိုဝင်ဘာလ17ရက်နေ့မှာစာရင်းသွင်းခဲ့ပါတယ်ဗျာ
မွေးရမြေမှာတောင်မရနိုင်တဲ့အခွင့်အရေးတွေကိုဒီအမေရိကမှာရတဲ့အတွက်ကျေးဇူးဆက်ချင်တာပါတဲ့နိုင်ငံသားတယောက်မဟုတ်သေးပေမဲ့လည်းနိုင်ငံတာဝန်ကိုထမ်းဆောင်ခြင်းပြီးတော့အမေရိကန်ပြည်ထောင်စုဟာသူ့ရဲ့ဒုတိယနိုင်ငံပါလို့မိုဟာမက်ကပြောပါသေးတယ်ရှင
်လွန်ခဲ့တဲ့အင်္ဂါနေ့ကတော့စစ်မှုထမ်းအောင်များနေ့ကိုအမေရိကန်ပြည်ထောင်စုတဝမ်းမှာကျင်းပခဲ့ကြပါတယ်ဗျာတိုင်းပြည်အတွက်ကိုကျိုးစွန်အနစ်နာခံခဲ့တဲ့သူတွေကိုဂုဏ်ပြုခဲ့တာပါအမေရိကန်ပြည်ထောင်စုအာလင်တန်အမျိုးသားစစ်သည်ကြီးမှကျင်းပတဲ့စစ်မှုထမ်းအောင်များနေ့ကိုတော့ဒုတိယသမ္မတဂျိုးဘိုင်ဒန်ကတက်ရောက်ခဲ့ပါတယ်
ဒါကတော့ဒီနှစ်မှာထူးထူးခြားခြားစတင်ကျင်းပခဲ့တဲ့ Concert for Viola ဖျော်ဖြေပွဲမှာနာမည်ကြီးအဆိုတော်တွေဖြစ်ကြတဲ့ Bruce Springsteen, Rihanna, Carrie Underwood နဲ့ Eminem တို့အပြင်တခြားဂီတပညာရှင်တွေလည်းပါဝင်ဖျော်ဖြေခဲ့ပါတယ်။ Washington DC မြို့တော်မှာကျင်းပတဲ့ဒီပွဲကိုရုပ်မြင်သံကြားကနေတကမ္ဘာလုံးကိုတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါ။စမှုရန်တွေစစ်တပ်ကနေထွက်လာပြီးတဲ့နောက်ရင်ဆိုင်ရတဲ့ပြဿနာတွေပေါ်မှာလူတွေသတိပြုလာမိစေဖို့ရည်ရွယ်ပြီးတော့အခုလိုဂီတပွဲကိုခံခံနာနာကျင်းပခဲ့တာတဲ့ကိုအောင်ကြီ
းဒါနဲ့စစ်မှုရန်အောင်တွေအားလုံးကလည်းနိုင်ငံသားတွေတော့မဟုတ်ကြဘူးနော်မခွန်ညိုအမေရိကန်စစ်တပ်ကိုဝင်ပြီးအမှုထမ်းဖို့ဆိုရင်နိုင်ငံသားဖြစ်เสียမလိုပေမဲ့အမေရိကန်ကိုတရားဝင်ရွှေပြောင်းအခြေချနေထိုင်သူအမြဲတမ်းနေထိုင်ခွင့်ရှိသူ Green Card ကင်ဆောင်ထားသူဖြစ်ရပါမယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်ရင်းကိန်းဂဏန်းတွေအရဆိုရင်တော့အမေရိကန်တပ်ဖွဲ့တွေမှာတာဝန်ထမ်းဆောင်သူစစ်မှုရန်6000ခွဲဟာနိုင်ငံသားတွေမဟုတ်ကြပါဘူ
းစစ်မှုရန်ဟောင်းတဦးဖြစ်တဲ့မိုဟာမက်ဆိုရင်လည်းနိုင်ငံသားမဟုတ်ပါဘူးရှင်ဒါပေမဲ့သူဟာစစ်မှုရန်တဦးဖြစ်ခဲ့ပြီးအီရတ်မှာတာဝန်ထမ်းဆောင်ခဲ့ပူးပါတယ်အီရတ်မှာတာဝန်ထမ်းဆောင်နေတဲ့အချိန်2005ခုနှစ်ရွေးကောက်ပွဲကာလမှာစွန်နီနဲ့ရှီယက်လူမျိုးစုတွေကြားမှာတင်းမာမှုတွေအရှိန်လျော့သွားအောင်ကူညီနိုင်ခဲ့ပါတယ်တဲ့အမေရိကန်တပ်ဖွဲ့ထဲမှာတာဝန်ထမ်းဆောင်နေပေမဲ့ဆိုမာလီတယောက်ဖြစ်ပြီးမွတ်စလင်လည်းဖြစ်တဲ့အတွက်အီရတ်မှာတာဝန်ထမ်းဆောင်နေတဲ့အချိန်သူ့အနေနဲ့အခက်အခဲသိပ်မရှိခဲ့ဘူးလို့လည်းသူကပြောပါတယ
်။အီရတ်နိုင်ငံရဲ့ယဉ်ကျေးမှုဘာသာလူမျိုးဒါရီအားလုံးကိုသူ့အနေနဲ့အကျွမ်းတဝင်ရှိပြီးသားဖြစ်တာနောက်သူကိုဆိုမာလီမှာမွေးဖွားခဲ့တာပြီးတော့အာရဘစ်ဘာသာစကားကိုသူနားလည်တာဒါရီကြောင့်အီရတ်လူမျိုးတွေကသူ့ကိုယုံကြည်ကြတယ်ဆိုပြီးတော့မိုဟာမက်ကပြောပါတယ်ဗျာ။အခုခါမှာတော့စစ်မှုထမ်းစဉ်ရရှိခဲ့တဲ့အတွေ့အကြုံတွေကိုအသုံးချပြီးအင်တာနက်လုံခြုံရေးဘာသာရပ်နဲ့မာစတာပွဲရအောင်မေရီလန်းတက္ကသိုလ်မှာကျောင်းပြန်တက်နေပါတယ်ဗျာ။သူဟာအမေရိကန်စစ်တပ်မှာ73နှစ်လောက်တာဝန်ထမ်းဆောင်ခဲ့ပြီးတော့နိုင်ငံသားတစ်ယောက်ဖြစ်လာခဲ့ပါတယ
်
ကဲဒီတခါတော့အမေရိကန်စစ်တပ်ထဲမှာစစ်မှုထမ်းတဲ့အာရှနိုင်ငံသားတွေဘက်ကလည်းအလှည့်ပေးပါအောင်ကိုအောင
်ဟုတ်ကဲ့ပါဗျာလွန်ခဲ့တဲ့နှစ်90လောက်တုန်းကဆိုရင်ကလော်ဒီယိုဖယ်ရီလိုဖိလစ်ပိုင်နိုင်ငံသားတွေအမေရိကန်စစ်တပ်ထဲစစ်မှုထမ်းပြီးရင်အမေရိကန်နိုင်ငံသားဖြစ်ပါတယ်ဗျာသူ့အဖေလိုပဲကလော်ဒီယိုဟာတခြားထောင်ပေါင်းများစွာသောဖိလစ်ပိုင်တွေလိုအမေရိကန်ရေတပ်မှာစစ်မှုထမ်းခဲ့ပါတယ်အမေရိကန်ပြည်အောင်စုရဲ့အစိပ်ပိုင်းဖြစ်48နှစ်ကြာခဲ့ပြီးတဲ့နောက်1946ခုနှစ်မှာဖိလစ်ပိုင်နိုင်ငံဟာလွတ်လပ်ရေးရယူခဲ့တာကြောင့်လဲနှစ်နိုင်ငံကြားနီးကပ်တဲ့ဆက်ဆံရေးမျိုးလည်းရှိနေတာပါမခွာညို
ကလော်ဒီယိုဟာဗီယက်နမ်စစ်ပွဲမှာနှစ်ကြိမ်ပါဝင်ခဲ့ပါတယ်ဖိလစ်ပိုင်ဟာဗီယက်နမ်လိုအာရှနိုင်ငံသားတွေဖြစ်တဲ့အတွက်ဗီယက်နမ်လူမျိုးတွေဟာသူနဲ့ဆက်ဆံတဲ့အခါမှာပိုးပြီးတော့ဖော်ဖော်ရွရွရှိတယ်လို့လဲကလော်ဒီယိုကပြောပါတယ်ဗီယက်နမ်လိုလည်းပြောရတဲ့အတွက်ပို့ပြီးတော့အခွင့်အရေးရခဲ့တယ်လို့သူကဆိုပါတယ်။ရေတပ်မှတာဝန်ထမ်းဆောင်တဲ့အချိန်အစ်စ်မြင့်ထိတ်တန်းလျှို့ဝှက်လက်နက်တွေနဲ့ပတ်သက်တဲ့ဌာနမှသူတာဝန်ကျခဲ့တာပါရှင်
။အမေရိကန်ရေတပ်အတွင်းတာဝန်ထမ်းဆောင်ပြီးတဲ့နောက်ကလော်ဒီယိုဟာ1965ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်လာခဲ့ပြီးတော့အမေရိကန်ပြည်ထောင်စုမှာနေထိုင်ခွင့်ရခဲ့ပါတယ်။22နှစ်ကြာရေတပ်မှအမှုထမ်းခဲ့ပြီးသူဟာအခုခါမှာပြင်ပကုမ္ပဏီတစ်ခုမှအလုပ်လုပ်ကင်နေပါတယ်။
စစ်မှုရဟောင်းဖြစ်တဲ့ကလော်ဒီယိုရဲ့ဇနီးကွယ်လွန်သွားတဲ့အခါမှာဝါရှင်တန် DC တဖက်ကန်းကအလင်တက်အမျိုးသားစစ်တင်ချိုင်းမှာမြှုပ်နှံခွင့်ရခဲ့ပါတယ်။သူကွယ်လွန်တဲ့အခါမှာမြှုပ်နှံမှုအတွက်လဲသူ့ဇနီးရဲ့ဘေးမှာနေရာတတ်မှတ်ထားပြီးသားရှိပါတယ်ကိုအောင်။တိုင်းပြည်အတွက်အနစ်နာခံခဲ့တဲ့သူတွေအဖို့တီးတန့်အခွင့်ရေးပေးထားတာပေါ့ရှင်
။ဟုတ်ပါတယ်ဗျာ။မြန်မာနိုင်ငံကနေအမေရိကန်မှာလာရောက်ရွှေ့ပြောင်းအခြေချနေထိုင်သူကိုမင်းမင်းကတော့တပ်ဖွဲ့ဝင်စစ်မှုရန်တွေစစ်ပြန်စစ်မှုတန်းအောင်တွေကိုအမိမြေကာကွယ်သူတွေအဖြစ်အားလုံးကအတိမတ်ပြုကြတယ်လို့သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါဗျ
။ဟုတ်ကလေးငငယ်လေးအစားဒီလူကြီးကြီးပေါ့နော်ဒီစစ်တပ်ဆက်ဒီနိုင်ငံအတွက်ဒီသွေးချွေကြီးပြီဆိုတော့ဘာပဲဖြစ်ဖြစ်ဒီလူတွေကဒီအရန်ဟီးရိုးလို့ကျွန်တော်တို့သတ်မှတ်တာခင်ဗျာစစ်တပ်တွေကထွက်သွားရတော့ဒီဗက်ရန်ဖြစ်သွားတဲ့ခါကျတော့တွေ့ရလူလဲဆိုကျွန်တော်သိရလူဆိုလက်ဆက်နှုတ်ဆက်အရန်ကိုအလေးပေးတာခင်ဗျာဈေးဆိုင်ကဘာဆိုလို့ဗက်ရန်လေးဆိုလက်ဆောင်ပေးတာလို့ဘာမျိုးဆိုတော့အဲ့လိုမျိုးအများကြီးဒီနိုင်ငံမှာရှိတယ်ဗျာဘယ်နေရာကြီးကြီး
ကိုမင်းမေဟာ2000ခုနှစ်ဇန်နဝါရီလမှာမိသားစုနဲ့အတူအမေရိကန်ပြည်ထောင်စုမှာအခြေချရွှေ့ပြောင်းနေထိုင်ခဲ့တာပါ Land of Opportunity လို့ခေါ်တဲ့ဒီတိုင်းပြည်မှာအကောင့်ထဲပုံမဲ့သူ့ရဲ့အိမ်မက်ကတော့
ဒီအမေရိကန်ကိုတက်လာတဲ့ခါမှာတက်ပြီးတော့ဒီနိုင်ငံမှာအခွင့်အရေးနဲ့ဟောဒါကျွန်တော်ဖြစ်ချင်တာစခုထပ်ပြီး ဖြစ်လို့ရတော့ဒီနိုင်ငံမှာပြင်ချီပြည့်ရဲ့ဆိုတာသိရတယ်ကျွန်တော်စစ်သားလို့ခင်တာစစ်ပေါ်အောင်ပြစ်ချင်တာမဟုတ်ကျွန်တော်စစ်သားလို့ခင်ရတာဆိုတော့ငယ်ရရအခုပြရမယ်စစ်သားတွေဝင်နေတာပေါ့နော်
မရိန်တပ်ဖွဲ့ဝင်တယောက်အနေနဲ့ကိုမင်းမင်းဟာပင်လယ်ရခြားဒေသတွေမှာတာဝန်ထမ်းဆောင်ခဲ့တာပါစစ်တပ်ထဲမှာ၅နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးအခုတော့အလုပ်လုပ်ရင်းကြောင်းပြန်တက်နေပါပြီအမေရိကန်စစ်မှုရဟောင်းတယောက်ရဲ့ခန်းစားခွင့်အနေနဲ့ပတ်သက်လို့ကိုမင်းမင်းကအခုလိုပြောသွားပါတယ်ရှင
်ဒီကိုနိုင်ငံအတွက်ဒီအများကြီးတွေးတယ်ချွေးရင်းနေပဲဒီစစ်သားတွေပေါ့နော်ကျွန်တော်ရောင်းလို့ဒီစစ်သားတွေအတွက်ဒီအစိုးရပြန်ကြည့်တဲ့သဘောအနေနဲ့သူရဲ့ဒီစစ်တပ်ကတချို့ဖက်ပြေးလို့ပြန်ပြီးလိုက်ဖို့အစားတက်စားလို့ရအောင်နော်ကရီးယားစကူးဆိုတာဖြစ်လို့ရအောင်ဆိုတော့ကျွန်တော်တို့ဒီတောင်းတက်ဖို့နော်ဥပမာဆိုဟိုဟာတချို့ scholarship full ride တဘောမျိုးပေါ့နော်သူအဲ့ဒီ၄နှစ်စာအတွက်ကိုဆိုရအထောက်ပံ့ပေးရခင်ဗျာ
ကိုအောင်နဲ့မက်ခွာမျိုးတင်ဆက်တဲ့သုဒ္ဓဆောင်တဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့သိပ္ပံနဲ့ဤပညာစီစဉ်မှာဒေါခင်မျိုးတက်ကစီစဉ်တင်ဆက်ထားပါတယ်ရှင်
နာနိုနီးပညာမှာထိတ်ဆုံးကိုရောက်နေတဲ့နီးတွေတဲ့က Atom ဆိုတဲ့အနုမြုံမုံကလေးတွေနဲ့စာရေးတဲ့နီးကိုဘာကြောင့်သိပ္ပံပညာရှင်တွေစူးစမ်းလေ့လာနေကြတယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါသိတဲ့ငယ်တဲ့ဆလုံးလေးတွေကိုမျက်စိနဲ့မြင်နိုင်မှုခက်ခဲပေမဲ့စာမျက်နှာတစ်ရွက်မှာဆလုံးကသိငယ်လေးဆလုံးရည်ကများများဆန်နေပါသိသိငယ်တဲ့အနုမြူ item လေးတွေနဲ့စာရေးမယ်ဆိုရင်တော့ဆက်လုံးရည်ဟာဂရေပေါင်းများစွာဆံမှာဖြစ်ပါတယ်။ Ohio တက္ကသိုလ်က item တွေနဲ့စာရေးတဲ့ဤပညာအပါအဝင်နာနိုဤပညာတွေကိုသင်ကြားပေးနေသူကဒေါက်တာဆောဝေလာပါ။
item နဲ့စာရေးတယ်ဆိုတာ item လေးတွေကိုတစ်လုံးချင်းစီကိုရွှေ့ပြီးတော့ဆက်လုံးကိုဖော်ရတာပါ။အခုချိန်ထိဆိုရင်ဒီကဘာလုံးမှာသိပ္ပံပညာအဖွဲ့၁၀ဖွဲ့လောက်ဒါ join ရင်ဆိုတာတုံးနိုင်ပါတယ်။ဘာလို့လဲဆိုတော့ဒီဤပညာကထိတ်တန်းမှရှိတဲ့ခက်ခဲတဲ့ဒီပညာတရားဖြစ်လို့ပါဒီလိုဟာမျိုးစလုံးရဲ့အရွယ်အစားကဘလောက်ထိငယ်တယ်လဲဆိုရင်လူသားတွေရဲ့စပင်ပေါ့နော်ဒီစပင်ရဲ့ cross section cross section ဆိုတော့ကျွန်တော်တို့စပင်လေးတစ်ပင်ကိုထိတ်ကနေကြည့်ရမယ်ဆိုရင်မြင်ရမယ်ဟာပေါ့ဒေးတိုင်းမဟုတ်ဘူးအဲ့ဒီ cross section လေးတဲမှာကျွန်တော်တို့စလုံးပေါင်းနှစ်ပန်းလောက်ကိုကျွန်တော်တို့ရေးနိုင်ပါတယ်အဲ့လိုရေးဖို့အတွက်ကအရန်ကို precise ပေါ့နော်တိကျတဲ့ control လိုအပ်ပါတယ်နောက်အဲ့ဒီ technique ကပုံမှန်ဤပညာနဲ့ကျွန်တော်တို့ရေးလို့မရပါဘူးcontrol อ่ะအရင်ကိုခက်ခဲပါတယ်အဲ့ဒါကြောင့်လဲသိပ္ပံပညာရှင်အများစုကဒီနီးပညာကိုမသုံးနိုင်ပါဘူ
းအခုလိုခက်ခဲတဲ့နီးပညာသုံးပြီးသိတဲ့ငယ်တဲ့အမှုမျိုးနဲ့စာရေးဖို့သိပ္ပံပညာရှင်တွေဘာကြောင့်ကြိုးစားနေတာပါလဲ
ဒီဟာကအဓိကကစလုံးရေးဖို့မဟုတ်ပါဘူးဥပမာဒီနေ့ကျွန်တော်တို့မြန်မာပြည်ကိုတန်ကြည့်မယ်ဆိုလို့ရှိရင်အခုဒီ cell phone တွေအသုံးများလာတာပေါ့နော်အခု Oridu နဲ့ဟာလား Delina company ဆိုအခုမြန်မာပြည်မှာစပြီး SIM card တွေလည်းစပြီးတော့ဈေးချိုဆိုနဲ့ရောင်းနေပြီSamsung လိုဟာမျိုး iPhone လိုဟာမျိုး cell phone တွေလည်းလူတွေအများကြီးစပြီးတော့တုံးလာပြီ Samsung လို iPhone လိုမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ cell phone လေးနဲ့ဓာတ်ပုံလည်းရိုက်လို့ရတယ်ဖုန်းလည်းပြောလို့ရတယ် email လည်းပို့လို့ရတယ်မျိုးပုံလည်းကြည့်လို့ရတယ်အများကြီးပဲလုပ်လို့ရတယ်ဒီဖုန်းတစ်လုံးနဲ့နေပြီးတော့အများကြီးဘာလို့လုပ်လို့ရသလဲဆိုတော့အဲ့ဒီဖုန်းထဲမှာရှိတဲ့ electronic circuit လေးတွေကအရင်က powerful ဖြစ်တယ်အရင်ကအင်အားများတယ်ဘာလို့လဲဆိုတော့အဲ့ဒီ electronic circuit တွေကငင်းငယ်လေးပေါ့ကျွန်တော်တို့ဒီ micro technology နဲ့ကျွန်တော်တို့စောက်ထားတာပေါ့နော်အဲ့ဒီဟာအခုချိန်မှာဘယ်လောက်ထိ powerful ဖြစ်နိုင်တယ်ကျွန်တော်တို့ iPhone လိုဟာမျိုးတွေကျွန်တော်တို့ထွက်လာပြီပေါ့တကယ်လို့ဒီ set တွေကိုဒီချိန်ငယ်အောင်လုပ်မယ်အစပေါင်းတစ်ထောင်လောက်ထပ်ပြီးငယ်လိုက်မယ်ဆိုရင်ဒီကပို့ပြီးတော့ powerful ဖြစ်တဲ့ကျွန်တော်တို့ phone တွေထွက်လာမယ်တခြားနည်းပညာတွေထွက်လာမယ်အဲ့လိုသုံးမဲ့ set တိတိလေးတွေကိုကျွန်တော်တို့တီထွင်မယ်ဆိုလို့ရှိရင်အဲ့ set တိတိလေးကိုကြည့်တဲ့ technology လိုအပ်မယ်အဲ့ဒီဟာတွေကိုစမ်းသပ်တဲ့ investigate လုပ်တဲ့ technology ပေါ့နည်းပညာတွေကျွန်တော်တို့လိုအပ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ atom manipulation လို့ခေါ်တဲ့အဲ့လိုနည်းပညာကိုသုံးဖို့ဒီဥပမာနဲ့စာလုံးရေးပြတဲ့နည်းပညာကိုကျွန်တော်တို့ကတီထွင်နေကြတာဖြစ်ပါတယ
်အခုလို electronic ပစ္စည်းတွေအဆင့်တန်းမြင့်မားလာစေဖို့ဒီနည်းပညာကိုအဆင့်မြင့်တဲ့မြင့်မားအောင်လှုပ်ဆောင်နေတာပ
ါငယ်တယ်ဆိုတာကဘာကိုပြောတာလဲဆိုတော့ငယ်လို့ရှိရင်အများကြီးထည့်နေဒီရငယ်ငယ်လေးတခုလည်းမှာ set တွေအများကြီးကိုအားလုံးကိုကျွန်တော်တို့ပေါင်းပြီးတော့ထည့်လို့ရတယ်ပေါ့အဲ့တော့အဲ့ set လေးတခုချင်းတခုချင်းစီကကျွန်တော်တို့အလုပ်လုပ်မယ်ဆိုလို့ရှိရင် set ပေါင်းအများကြီးပေါင်းနိုင်အဲ့မှာအလုပ်တွေအများကြီးပြီးနိုင်တယ်ပေါ့ငယ်ငယ်လေးနဲ့အဲ့တော့အဲ့ဒီဟာကြောင့် nano technology ကခေတ်စားတော့ပါခုနကကျွန်တော်ပြောတဲ့ iPhone ဆိုတာဥပမာထင်ရှားနေပါပြီပေါ့နော်ဘာလို့လဲဆိုတော့ Samsung လို့ဖုန်းမျိုးလေးတွေကအရင်တုန်းကဆိုလို့ရှိရင်လွန်ခဲ့တဲ့10နှစ်15နှစ်လောက်ကဆိုရင်ကျွန်တော်တို့ကင်မရာကလည်းအကြီးကြီးတယ်လီဖုန်းကလည်းအကြီးကြီးကွန်ပျူတာကလည်းအကြီးကြီးအခုအဲ့ဒါတွေအားလုံးကိုတစ်မျိုးတော့မဟုတ်ဘူးအကုန်လုံးကိုပေါင်းလိုက်တဲ့ဟာကတိတိလေးအိတ်ထဲမှာထည့်ပြီးပြသွားလို့ရတယ်ဆိုတာက ကူနာပြောလို့ဆိုပေါ့ခဲထဲမှာရှိတဲ့ဆက်တွေကငယ်သွားတယ်ငယ်သွားတဲ့အတိုင်းကြောင့်ငငယ်လေးအေရီယာငငယ်လေးထဲမှာသူကအများကြီးထည့်ပြီးတော့သူကအလုတ်လုံအောင်သူကလုတ်သွားနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဟာကပို့ပြီးတော့အစွမ်းကထက်လာတယ်ပေါ့
ဒေါက်တာဆောင်းဝေလာတာဝန်ထမ်းဆောင်နေတဲ့နောက်တနေ့ကအမေရိကန်စွမ်းအင်ဝန်ကြီးဌာနရဲ့အာဂွန်သိပ်ပံဓာတ်ခွဲကမှာပါဒီ lab မှာနာနိုနည်းပညာကိုဘာကြောင့်အဓိကထားလှုပ်ဆောင်နေတာပါလဲ
ဒီစက်တီးတီးလေးကိုကျွန်တော်တို့စိတ်ဝင်စားတာကကျွန်တော်တို့ကဒီတော့နှစ်ခုရှိပါတယ်တစ်ခုက power efficient ဆိုလိုချင်တာကစွမ်းရင်အများကြီးမဆုံးမဲနဲ့အလုပ်ဖြစ်အောင်နောက်တစ်ခုကကြတော့ energy conversion ပေါ့စွမ်းရင်ကိုရရှိအောင်ကျွန်တော်တို့သုံးတာဥပမာပြောမယ်ဆိုလို့ရှိရင်လကတိုးတာဒါလည်းကောင်းတယ်ငွေပိုရတယ်တစ်ချိန်တည်းမှာပဲငွေစုတာလည်းကောင်းတယ်အဲ့လိုပုံစံမျိုးပေါ့စွမ်းရင်ကိုအစ်စ်ကိုရှာတာလည်းကောင်းတယ်စွမ်းရင်ပိုရအောင်ထုတ်နိုင်တယ်တစ်ချိန်တည်းမှာပဲအဲ့စွမ်းရင်ကိုအများကြီးကိုမသုံးမဲနဲ့နည်းနည်းလေးနဲ့သုံးပြီးဒီအလုပ်ကိုဖြစ်နေအောင်လုပ်နိုင်တယ်ဆိုရင်လည်းဒါလည်းကျွန်တော်တို့ငွေစုတဲ့ပုံစံပေါ့နော်ဥပမာပြောမယ်ဆိုရင်အဲ့တော့ကျွန်တော်တို့ကနာနိုတက်ကနိုလော်ဂျီကိုသုံးပြီးတော့ next generation ပေါ့ရှေ့မှာလာမယ့် computer technology information technology နောက်ပြီးတော့ဒီ electronic circuit တွေမှာငယ်တဲ့ထဲငယ်လာအောင်ငယ်လာပြီးတော့အဲ့ဒီအပြင်ကိုစွမ်းအင်ကိုအများကြီးမသုံးနဲ့နည်းနည်းလေးချွေတာပြီးတော့သုံးဖီတာတက်သုံးနိုင်အောင်အဲ့ဒါမျိုးကျွန်တော်တို့ကတီထွင်နေတာဖြစ်ပါတယ်ချိန်ထဲမှာပဲနေရောင်ခြည်ပေါ့နော် solar energy ပေါ့နေကနေလာတဲ့ဒီကျွန်တော်တို့ရတဲ့ဒီစွမ်းအင်ကို convert လုပ်တာပေါ့ electrical energy ကို convert လုပ်တယ်နောက် storage လုပ်တယ်အဲ့ဒါကလည်းအားလုံးကိုကျွန်တော်တို့ nano scale မှာပေါ့ဆက်ငယ်ငယ်လေးတွေထဲမှာကျွန်တော်တို့စွမ်းအင်ကိုနေပြီးတော့နေရောင်ခြည်ကိုသုံးပြီးတော့ကျွန်တော်တို့ဒီအလုပ်လုပ်နိုင်အောင်ကျွန်တော်တို့ကဒီထွင်နေတာဖြစ်ပါတယ်အဲ့ဒီဟာကြီးကကျွန်တော်တို့ဘလောက်ထိအကျိုးရှိမယ်ဆိုတာကမှန်းဆဘွားအရန်ချက်ပါတယ်ဘာလို့လဲဆိုတော့အရန်ကိုအကျိုးများနေပါတယ
်တက်ကရ2000တုန်းကကမ္ဘာတစ်လောထူးခြားတဲ့သူတေသနတွေ့ရှိချက်တရားထဲမှာတစ်ခုပါတယ်မော်လီကျူးတွေကိုရွှေ့ပြခဲ့တာဟာဒီနည်းပညာကိုသုံးခဲ့တာပ
ါကျွန်တော်ကဒီနည်းပညာကိုသုံးပြီးတော့အဲဒီတုန်းကကျွန်တော်ဂျာမနီမှာပို့စတောက်ပေါ့ပါရဂူပွဲလွန်ဂျာမနီမှာပါလင်မြို့မှာအဲဒီတုန်းကကျွန်တော် free university မှာကျွန်တော်သူတေသနလုပ်တာပါ secret 2000ပေါ့2000မှာတော့ဘာလို့လုပ်ခဲ့လဲဆိုတော့ chemical reaction ပေါ့ကျွန်တော်တို့ဒီဓာတ်ပြေတာ reaction ပေါ့ပထမဆုံးချိန်အနေနဲ့ကျွန်တော်တို့ molecule နှလုံးကိုပေါင်းပြီးတော့ molecule အစ်စ်တစ်လုံးကိုကျွန်တော်စောက်ကြရတယ်အဲဒီတုန်းကအဲ့ဒီ reaction ကတော့ကဘာမှပထမဆုံးပဲ molecule နှလုံးကိုပေါင်းပြီးတစ်လုံးလုံးနိုင်တဲ့ဟာပေါ့ဘာလို့လဲဆိုတော့ဓာတ်ပြေတာ lab တွေထဲမှာ reaction လုပ်တဲ့အခါကျတော့ဒီကာလေးတွေနဲ့ကျွန်တော်တို့ chemical တွေကို mix လုပ်ကြတယ် reaction လုပ်ကြပြီးတော့နောက်ထပ်ဓာတ်ပြေတာအစ်စ်ပေါ့နော်ဟို chemical element အစ်စ်တစ်ခုထပ်ထည့်အောင်လုပ်တာပေါ့အဲ့ဒီ reaction တွေက molecule ပေါင်းတာကရေနဲ့ကရာနဲ့ချိန်ပြီးတော့ပါတယ်ပေါ့ဘယ်သူမှအဲ့ဒီနှလုံးကိုပေါင်းပြီးတော့တစ်လုံးအစ်စ်ဖြစ်အောင်မလုပ်နိုင်ကြဘူးပေါ့ပထမဆုံးကျွန်တော်လုပ်ကြခဲ့တာအဲ့လိုလုပ်ပြဖို့အတွက်ကအခုနားကလိုပဲ atom ကိုရေးတဲ့လိုပဲ atom အစား molecule နှလုံးကိုကျွန်တော်ကရွှေ့ပြီးတော့သူတို့ပေါင်းပြီးတော့သူတို့အဲဓာတ်လိုက်အောင်ပေါ့နော် reaction လုပ်ပေးတာပေါ့လုပ်ပြီးတော့အစ်စ်တစ်လုံးစောက်ပြတာပေါ့ဒါကိုကျွန်တော်တို့ single molecule engineering လို့ခေါ်ပါတယ်ဒီဟာကနောက်ထပ်ဥပမာတစ်ခုပေါ့အဲ့ဒီဟာအပြင်ကိုဒီမီးပညာကိုသုံးပြီးတော့ကနာဆက်လေးတွေပေါ့ molecular machine လို့ဟာမျိုးတို့ကျွန်တော်တို့ test လုပ်လို့ရပါတယ်အဲဒီဟာတွေအပြင်ကို molecular car အခု molecular transport gear အဲလိုဟာမျိုးကျွန်တော်တို့ဒီ nano technology နဲ့ပတ်သက်တဲ့ set အနည်းဆုံးတွေကိုကျွန်တော်တို့တိစောက်လို့လည်းရတယ် test လုပ်လို့လည်းရပါတယ်ဒီနည်းပညာကိုကျွန်တော်တို့သုံးတာပါ
ဒေါက်တာဆောင်းဝေလာရဲ့ပြောကြားချက်နဲ့ပဲဒီသတင်းဘက်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့တိတ်ပန်တဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေညဘက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုတော့ကြံနေသေးတဲ့ချိန်လေးအတွင်းသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးပါမယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆာဆူချီတို့ဒီကနေ့တွေ့ဆုံကြပြီး2015ရွေးကောက်ပွဲမတိုင်မီမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအခြေအနေနဲ့အခင်းအကျင်းတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာပြုပြင်ပြောင်းလဲရေးခရီးလမ်းဟာအဖို့အထစ်တွေရှိနေပြီးအလွန်အကျွံအကောင်းမမြင်ချဖို့ကိုလည်းဒေါက်ဆာဆူချီကသတိပေးခဲ့ပါတယ်။အမေရိကန်သမ္မတအိုဘားမားကတော့မိသားစုဝင်တွေဘယ်သူဘဝဖြစ်တယ်ဆိုတာကြောင့်သမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ကိုအခြေခံဥပဒေမှာပိတ်ပင်ထားတာကအဓိပ္ပာယ်မရှိဘူးဆိုပြီးတော့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ဒါအပြင်ဒီကနေ့လူငယ်တွေနဲ့တွေ့ဆုံတာမှာလဲအရှိတောင်အာရှနိုင်ငံတွေကလူငယ်900ကိုအမေရိကန်ပြည်အောင်စုမှာလာရောက်ပြီးပညာတော်သင်ဖြစ်နှစ်စဉ်ဖိတ်ကြားနိုင်မဲ့အစီအစဉ်ကိုလဲသမ္မတအိုဘားမားကကြေညာခဲ့ပါတယ်။အီရတ်မြောက်ပိုင်းကရေနံကျက်စစ်ရုံတွေရှိရာဗီဂျီမြို့တွေက IS Islamic စစ်သွေးကြတွေကိုအီရတ်အစိုးရတပ်တွေကတိုက်ထုတ်နိုင်ခဲ့ပြီလို့အီရတ်အရာရှိတွေကဒီကနေ့မှပြောဆိုပါတယ်။ဒီနေ့အစောပိုင်းတော့ကအီရတ်မြောက်ပိုင်းနဲ့အနောက်ပိုင်းကိုအစ္စလာမစ်စစ်ပွဲဆင်နွှဲသူတွေတိုက်ခိုက်ခြင်းအတွင်းဗီဂျီမျိုးကိုတင်ပိုက်ထားခဲ့တာဖြစ်ပါတယ် အာဖဂန်သမ္မတအာရှက်ဂါနီဟာသမ္မတရာထူးဆက်ခံစဉ်ကစလို့ပထမဆုံးအလဲအပတ်ခီးစဉ်ဖြစ်တဲ့ပါကစ္စတန်နိုင်ငံအစ္စလာမဘတ်ကိုရောက်ရှိနေပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တိုင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညာစီစဉ်ထုတ်လုပ်ရမှုကမတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Volaris ဖြစ်ပါတယ်။ကျမတော့နာနာချက်ပါရှင်။ VO American တန်ညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ24 25 32နဲ့50ပြင်လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြကြတဲ့သောတာရှင်တွေအားလုံးကိုလည်း VOA ကထူးဘဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.